Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပေးမှာပ
ါမင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါအိုမန်ပင်လယ်ကွင်းမှာရေနံတင်တင်မောနှစ်ဆင့်တိုက်ခိုက်ခရမ်းမှုအတွေ့အီရန်ကိုဗြိတိန်ကအပြစ်တင်ပြောဆိုပြီးမှုနဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဌာနကဗြိတိန်သက်အမှတ်ကြီးကိုဆင့်ခေါ်လိုက်ပါတယ်ကြောက်တော်ပြင်ရွာပြင်ကနေလူ25ယောက်ဖမ်းထားတယ်လို့မြန်မာစစ်တပ်ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့နီကာရာဂွာနိုင်ငံမှာသတင်းတောက်300ကျော်ဟာအာနာဘိုင်တွေရဲ့ရန်ဆောင်မှုကိုခံနေရကြောင်းနိုင်ငံတကာသတင်းလွှာတပုတ်နဲ့အတူထိုင်းနိုင်ငံအတွင်းသွေးလွန်တုတ်ကွေးဖြစ်သူ300ကျော်မှာသေဆုံးသူ40ကျော်သွားပြီဖြစ်တဲ့အကြောင်းဒေတာတွင်းဆိုင်ရာကြမ်းမာရေးသတင်းလွှာတပုတ်နဲ့အတူဥအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ဒီရမှာမနေနိုင်အောင်တိုင်းရင်းသားတွေကိုအနည်း90လောက်အကြမ်းဖက်ခဲ့တဲ့စစ်တပ်ကိုတီထောင်တဲ့ဗိုလ်ချုပ်အောင်ဆန်းကိုခေါင်းဆောင်အဖြစ်အတိအမှန်မပြုနိုင်ဘူးလို့ဒီအမျိုးသမီ
းလိုက်ကော်မျိုးဗိုလ်ချုပ်ကျေးရုပ်ဖယ်ရှားရေးနဲ့ကြားပြည်သူတွေရဲ့စိတ်ခံစားချက်တွေအကြောင်းသုံးသပ်တင်ပြထားတဲ့မြန်မာအရေးသုံးသပ်ချက်ကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်းကြီးထိုင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးပါမယ်ရှင်
အိုမန်ပင်လယ်ကွင်းမှာရေနံတင်တင်မောနှစ်ဆင့်တိုက်ခတ်ခရမ်းမှုအတွေ့အီရန်ကိုဗြိတိန်ဘက်ကအပြစ်တင်လိုက်ပြီးနောက်မှာတော့အီရန်ဆိုင်ရာဗြိတိရှားသတ်မှတ်ကြီးကိုစနေနေ့မှာအီရန်ကဆင့်ခေါ်ခဲ့ကြောင်းအီရန်နိုင်ငံပိုင် ISN သတင်းအေဂျင်စီကဖော်ပြပါတယ်။အီရန်နိုင်ငံကြားရေးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာတော့အိုမန်ပင်လယ်ကွင်းတိုက်ခတ်ခရမ်းမှုအရေးနဲ့ပတ်သက်ပြီးဗြိတိန်ရဲ့လုပ်ရက်ကလက်ခံနိုင်စရာမရှိဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့ဆွဆွဲချက်ကိုတခြားဘယ်နိုင်ငံကမှမထောက်ခံပဲဗြိတိန်ကထောက်ခံခဲ့တာလို့ ISN ကသတင်းထုတ်ပါတယ်။ဗြိတိန်နိုင်ငံကြီးဝန်ကြီးဂျယ်ရမီဟန်ကပြီးခဲ့တဲ့တောက်ချန်နေ့ကအကြေညာချက်ထုတ်တာမှာတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအီရန်နဲ့သူ့ရဲ့အစ္စလာမစ်တော်လှန်ရေးပြီးဆောင်တပ်ဖွဲ့တွေအပေါ်အပြစ်ဖို့ထားပြီးတခြားအစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့တွေတိုက်ခိုက်မှုနောက်ကွယ်မှာမရှိနိုင်ဘူးလို့လည်းဖော်ပြခဲ့တာပါ။အီရန်ဘက်ကတော့တိုက်ခိုက်မှုနဲ့မသက်ဆိုင်ဘူးဆိုပြီးတော့ညှင်းဆုံနေတာဖြစ်ပါတယ်။တချိန်တည်းမှာပဲတိုက်ခိုက်ခံခဲ့ရတဲ့နော်ဝေပိုင်ရေနံတင်တင်းဖို့ကဝန်ထမ်းတွေကတော့အီရန်မှာနှစ်ရက်ကြာနေထိုင်ခဲ့ရပြီးတဲ့နောက်စနေနေ့မှာဒူဘိုင်းကိုရောက်ရှိလာကြပြီလို့လည်း AP သတင်းကဖော်ပြပါတယ်။
ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အပြူသဘောဆောင်လက္ခဏာမပြခဲ့ရင်အီရန်အနေနဲ့လည်းသူတို့ဘက်ကလည်းလျော့မှုတွေကိုဖြတ်တောက်သွားမယ်လို့အီရန်သမ္မတရူဟာနီကပြောဆိုလိုက်ပါတယ်။အပြူသဘောဆောင်တဲ့လက္ခဏာဆိုတာဘာလဲဆိုတာကိုသမ္မတကအသေးစိတ်ပြောမသွားပါဘူး။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကတစ်ဖက်သက်နှုတ်ထွက်ခဲ့ပြီးအီရန်ဘက်ဒဏ်ခတ်ပိတ်ဆို့မှုပိုလှုပ်လာပြီးတဲ့နောက်အီရန်ဘက်ကလည်းစာချုပ်ပါအချက်တွေကိုလိုက်နာမှုစတင်လျှော့ချခဲ့ပါတယ်။ပြည်ထောင်စုကြာသာပတေးနေ့ကလောင်စာစီတင်တင်မောနှစင်အိုမန်ပင်လယ်ကွေ့မှာတိုက်ခိုက်ခံရပြီးအီရန်နဲ့အမေရိကန်ကြားတင်းမာမှုတွေပိုတိုးလာပြီးတဲ့နောက်ရိုဟာနီရဲ့မှတ်ချက်အခုလိုထွက်ပေါ်လာတာပ
ါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကလူစီကာယာလမ်းမကြီးတစ်ခုပေါ်မှာစနေနေ့ကကားပုံးပေါက်ကွဲတာကြောင့်အနည်းဆုံး10ဦးသေဆုံးပြီး23ဦးဒဏ်ရာရခဲ့ကြောင်းကုသရေးဝန်ဆောင်မှုပေးသူတွေနဲ့မျက်မြင်တွေ့သူတွေထံကနေသတင်းရပါတယ်လွတ်တော်ညီကမာကာအယ်မူခါရာမာလမ်းမော်ပါကားကိုလုံခြုံရေးတပ်ဖွဲ့တွေကရပ်တန့်စစ်ဆေးဖို့ကြိုးစားခဲ့ပြီးတဲ့နောက်ကားပုံပေါက်ခဲ့တာပါစစ်သွေးကြွအဖွဲ့အယ်ရှာဘတ်ကသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြန်ခဲ့ပါတယ်အနည်းဆုံးသေဆုံးသူ9ဦးနဲ့ဒဏ်ရာရသူအများအပြားကိုအရေးပေါ်ကားနဲ့ဆေးရုံပို့ဆောင်ပေးနေတာကို VOA သတင်းတောက်လည်းမျက်မြင်တွေ့ခဲ့ပါတယ်ဒဏ်ရာချောက်အနည်းဆုံး3ဦးသေဆုံးတဲ့အကြောင်းလဲဆေးရုံတွေကအတိပြုပါတယ်။ပောက်ကွဲမှုကြောင့်အနီးဝန်းကျင်ကအဆောက်အုံတွေလည်းပျက်စီးပြိုကျတာတွေရှိတယ်လို့ပြောပါတယ်။တီးခြားဖြစ်ထွန်းမှုတစ်ခုကတော့မိုဂါဒီရှု၄စိတ်အနီးမှာလဲကားပုံကွဲခဲ့ပါတယ်။အဲ့ဒီကားကိုတော့၄စိတ်စစ်စစ်ရိတ်ကိတ်မှာစစ်သားတွေကရက်တက်ငယ်ပြီးရင်မောင်းကိုအပြင်ထွက်ခိုင်းပြီးတဲ့နောက်မှာပောက်ကွဲခဲ့တာဖြစ်ပါတယ်
။ပြည်မာကြီးအစိုးရလက်ထက်ကိုတရားခံပြေးလွှဲပြောင်းပေးရေးဟ ောင်ကောင်မှာတပတ်ကြာဆန္ဒပြနေခဲ့ကြတဲ့ကိစ္စကိုဟောင်ကောင်အကြီးအကဲကယ်ရီလန်ကဆိုင်းငံ့လိုက်ပါတယ်။စနေနေ့ကအလော30ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်မှာမစ်လန်ကဒီဥပဒေကြမ်းကိုသူ့အစိုးရကဆိုင်းငံ့ထားလိုက်ခြင်းအဖြစ်တုံ့ပြန်မှုတွေပိုရလာနိုင်လိမ့်မယ်လို့ပြောကြားသွားတာပါ။တရုတ်အစိုးရအရာရှိကြီးတွေနဲ့တွေ့ဆုံခဲ့ပြီးနောက်တရက်ကြာမှာမစ်လန်ကအခုလိုပြောကြားလိုက်တာဖြစ်တယ်လို့ရှောင်းရှင်းတောင်းနေ့စဉ်သတင်းစာကဖော်ပြပါတယ်။လူလူကံကွယ်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးနောက်ဒီလိုဆုံးဖြတ်ရတာဖြစ်တယ်လို့လဲကယ်ရီလန်ကပြောပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5.85 နဲ့ไฮเลมิเตอร์190กิโลเฮิรตซ์1505โรก็นี่ทุ่ล้นไปนี่บาเลยရှင
်ဘီယိုရီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဆယ်ပြင်ကြီးရွာအပြင်ကအသက်20-30ဝန်းကျင်အရွယ်လူပေါင်း25ဦးကိုမတင်ကမှုနဲ့ဖမ်းဆီးစစ်ဆေးနေကြောင်းတမရော်သတင်းမှန်ပြန်ကြားရေးအတွင်ရမှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောဆိုထားပါတယ်။ကျောက်ဆက်ပြင်ကျေးရွာအပြင်မှာတိုက်ပွဲဖြစ်ပြီးနောက်ပိုင်းနေမြေလုံခြုံရေးဆောင်ရွက်တာမှာအခုလိုဖမ်းဆီးခဲ့တာလို့လည်းသူကပြောပါတယ်။ဇော်လာ23ရက်နေ့ကဖမ်းဆီးခဲ့သူတွေကိုတော့ကျောက်တော်မြို့မှာရဲစခန်းမှာထိန်းသိမ်းထားပြီးဥပဒေအတိုင်းဆက်လက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကျောက်ဆက်ပြင်ကြာကန်စင်အိုးရွာနဲ့ကျောက်တော်မြို့နယ်ရှောက်ချောင်းဂါဘူးရွာတို့ကဖြစ်ပြီးမြို့တိုင်းရင်းသားတွေဖြစ်တယ်လို့လဲကျောက်တော်ဒေသခံကပြောပါတယ်။ဖမ်းဆီးခံထားသူတွေကဘသူတွေလဲဆိုတာကိုတော့အနာပိုင်တို့ဘက်ကထုတ်ပြန်ထားတာမရှိပါဘူး။လက်ရှိဖမ်းဆီးခံထားရသူတွေအခြေအနေနဲ့ပတ်သက်ပြီးကျောက်တော်မြို့မှရဲစခန်းကိုဆက်သွယ်မေးမြန်းတာမှာတော့ပြောခွင့်မရှိဘူးလို့လဲမရှိဘူးလို့ပဲဖြေကြားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်လက်နက်ရခိုင်လက်နက်ကင်တပ်အေအေနှင့်မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ3000ကျော်ရှိတယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားပြီးဒီလူတွေအခုချိန်ထိဌာနေမပြတ်နိုင်သေးပါဘူးတိုက်ပွဲတွေကြောင်းသေဆုံးဒဏ်ရာရသူတွေလည်းရှိနေတယ်လို့အေအေလက်နက်ကင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖမ်းခံထားသူတွေလည်းရှိနေပါတယ်ရှင်
မြန်မာနိုင်ငံမှာတိုင်းသားတွေဒန်းတူညီမျှခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရလာစေဖို့အတွက်ဆိုပြီး Nationalities Alliance of Burma အမျိုးသားမဟာမိတ်အဖွဲ့ကိုအမေရိကန်ပြည်ထောင်စုရောက်တိုင်းသားအဖွဲ့5ဖွဲ့က Washington DC မြို့တော်မှာဇွန်လ15ရက်စနေနေ့ကစတင်ဖွဲ့စည်းလိုက်ကြပါတယ်။မဟာမိတ်အဖွဲ့ဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ရခိုင်အမျိုးသားဦးသိမ်းမောင်ကအခုလိုရှင်းပြပါတယ်။
ဒီရွေးချက်ကတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ဒီမမမဟုတ်တဲ့လူမျိုးတွေရဲ့ဒီလွတ်လပ်မှုတရားမျှတမှုတန်းတူညီမျှမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့အတွက်ပေါ့နော်။ဒီတည်ပြီးတော့ဒါဒီမိုကရေစီတာကြကျွန်တော်တို့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။အသေးစိတ်ပလန်ကတော့မချမှတ်ရသေးပါဘူး။ဒါပေမဲ့ကျွန်တော်တို့အချင်းချင်းများမှာဟိုအချိတ်ဆက်ညီညီနဲ့ network ပုံစံမျိုးတွေလုပ်ပြီးတော့ကျွန်တော်တို့ဟန်ချက်ညီညီအလုပ်ဆက်လုပ်ဖို့အတွက်သဘောတူညီထားတာတွေရှိပါတယ်
။ဖွဲ့စည်းလိုက်တဲ့အထက်မှာကချင်၊ကရင်၊ကရင်နီ၊ချင်းမွန်ရခိုင်ရှမ်းစတဲ့အမေရိကန်ရောက်အဖွဲ့အစည်းတွေပါဝင်ပြီးလောလောဆယ်အဖွဲ့အစည်းတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့ဥဆောင်ကြီးကြပ်ရေးအဖွဲ့ကိုဖွဲ့စည်းထားပါတယ်မြန်မာနိုင်ငံကတိုင်းရင်းသားအဖွဲ့အစည်းတွေစုပေါင်းပြီးအမေရိကန်ပြည်ထောင်စုမှာအခုလိုမဟာမိတ်ဖွဲ့စည်းတာဟာဒါပထမဆုံးချိန်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ကချင်ရှမ်းဒေသတွေမှာစီးရီးပိဋကတွေရှိနေပြီးစီးပိဒုက္ခတွေနေရမပြောင်းနိုင်သေးပဲလူအခွင့်အရေးချိုးဖောက်မှုတွေရင်ဆိုင်နေရတာကြောင့်တန်းတူညီမျှခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရလာမယ်ဆိုရင်ပြဿနာတွေပြေလည်လိမ့်မယ်လို့တိုင်းရင်းသားတွေကသုံးသပ်ကြပါတယ်
။အိန္ဒိယကျောင်းသားတွေနဲ့ပညာရှင်တွေရွှေပြောင်းအခြေချလို့တဲ့ထိတ်တန့်ရွေးချယ်မှုအဖြစ်အမေရိကန်ပြည်ထောင်စုကဆယ်စုနှစ်5ခုနှီးပါးကြာရှိလာခဲ့ပြီမဲ့အခုတော့အမေရိကန်ပြည်ထောင်စုကလွှဲမှုကြီးချက်ရေးမူဝါဒတွေပို့ပြီးတော့တင်းကျပ်လာတာကြောင့်တောင်းနဲ့ချီတဲ့အိန္ဒိယလူငယ်တွေအခုတော့ကနေဒါကိုဥတီနေကြပါပြီ။ကျွမ်းကျင်အလုပ်သမားလိုအပ်ချက်ကိုဖြည့်ဆည်းဖို့ကနေဒါဘက်ကလည်းလိုလားနေတာပါ။စီးရင်ခံနေဖြစ်တဲ့အန်ကက်ဂူပတန်နဲ့ဇနီးတဲ့ရှူဖီတို့ကတော့ကိုနှစ်အရွယ်သမီးဖြစ်သူရဲ့အနာဂတ်အတွက်ရောအလုပ်နဲ့မိသားစုဘဝပိုပြီးလက်ရောညီတွေဖြစ်စေဖို့အတွက်ပ ဖွံ့ဖြိုးပြီးနိုင်ငံတစ်ခုကိုရွှေ့ပြောင်းအခြေချလွန်နေတာပါအခုတော့သူတို့ကိုကနေဒါမှာအမြဲတမ်းနေထိုင်권ကန့်လန့်ခံရပြီးတဲ့နောက်ရွှေ့ပြောင်းဖို့ပြင်ဆင်နေပါတယ်ကနေဒါနိုင်ငံကလည်း2022ခုနှစ်အရောက်မှာကျွမ်းကျင်လုပ်တာတသန်းထီလက်ခံဖို့ရည်ရွယ်ထားတာပါအိန္ဒိယနိုင်ငံကလည်းလူဦးရေပိုထူထပ်လာပြီးလေးရုံညဉ့်ညံ့မှုကပိုဆိုးလာပါတယ်ကြောင်ကောင်ကောင်ကောလိပ်ကောင်ကောင်တက်ခွင့်ယာယီအတွက်ရှင်ပြန်ရမှုကလည်းများတာကြောင့်ကနေဒါမှာအမြဲတမ်းနေထိုင်권ယာယီကြိုးပမ်းသူတွေတဲ့မှာအိန္ဒိယတွေကထိတ်တန့်ကပါလာပါတယ်ရှင
်အမေရိကန်ပြည်တော်စုမှာကလေးရှိတဲ့ဖခင်တွေကကလေးမရှိတဲ့အမျိုးသားတွေတက်ပညာပိုတက်ကြတယ်လို့အမေရိကန်တို့စစ်တမ်းတစောင်းမှာပြောဆိုလိုက်ပြီးအမျိုးသားတွေရဲ့60ရာခိုင်နှုန်းဟာဖခင်တွေဖြစ်ကြတယ်လို့ဖော်ပြပါတယ်ဇွန်လ16ရက်နေ့ကြာရောက်တဲ့ဖခင်များနေ့အတွက်ရည်ရွယ်ပြီးUS Census Bureau ကဒီသတင်းပတ်တဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါဒီစစ်တမ်းကို2014ခုနှစ်ကစလို့ပြုစုခဲ့တာဖြစ်ပါတယ် Direct from Washington The Voice
of America VOA တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနီကာရာဂွာနိုင်ငံသတင်းသမားတွေရဲ့အခြေအနေကိုပြောပြပေးမှာပါနီကာရာဂွာနိုင်ငံရဲ့နိုင်ငံရေးပြည်ပခန့်တွေစခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကာလကလေးကအစိုးရအာဏာပိုင်တို့ရဲ့ပုံစံမျိုးစုံနဲ့ရန်ဆောင်ခံရတဲ့သတင်းတောက်300ကျော်ရှိခဲ့တယ်လို့အစီရင်ခံစာတစ်စောင်ကဖော်ပြပါဗျ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ဆောင်ရွက်နေတဲ့နီကာရာဂွာအခြေစိုက် Violeta Chamorro Foundation ကအစီရင်ခံစာမှာအခုလိုဖော်ပြထားတာပါ။သတင်းတောက်အလို့ကြောင့်ဘေးကင်းလုံခြုံမှုကိုအထူးသဖြင့်ချိန်ချောက်ခံရတာလို့လည်းအမျိုးသမီးတချို့ကပြောပါတယ်။နီကာရာဂွာနိုင်ငံမြို့တော်မနာဂူအားကနေပြီးတော့လက်ဒယ်လီယာနာအိုကာနာသတင်းပေးပို့ထားတာကိုမတ်တိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။နီကာရာဂွာနိုင်ငံမှာလွန်ခဲ့တဲ့14လကစခဲ့တဲ့အစိုးရတပ်ဖွဲ့တွေနဲ့အတိုက်အခံဆန္ဒပြသူတွေကြားမပြေမလည်ဖြစ်ခဲ့ခြင်းကဆလို့ရန်ဆောင်မှုတွေချင်းချောက်မှုတွေဖိနှိပ်မှုတွေတွေ့ကြုံခဲ့ရပါတယ်လို့သတင်းတောက်300ကျော်ကပြောဆိုပါတယ်သတင်းတောက်တို့ဖြစ်တဲ့ Geraldine Dominguez က
အမျိုးသမီးတွေကပိုးပြီးတော့ခံရပါတယ်လူမှုကွန်ရက် Facebook ကနေပြီးတော့ချင်းချောက်ကြပါတယ်ဖုန်းခေါ်ပြီးအကြမ်းဖက်ဝါရီဖြစ်တယ်လို့ဆွဆွဲမယ်တေးချင်းသလားပြီးတော့စော်ကားမော်ကပြောပါတယ
်အစိုးရတာဝန်ရှိသူတွေဘက်ကရွေးချယ်ရှိရှိနဲ့ပြစ်မှတ်ထားရန်ဆောင်ချင်းချောက်ခံရသူအမျိုးသမီးသတင်းတောက်အရှိအတွေ့များလာနေတယ်လို့နီကာရာဂွာနိုင်ငံကဘာအိုလက်တာချမိုရိုဖောက်ဒေးရှင်းရဲ့မကြိုက်ခင်ကထုတ်တဲ့အစီအခံစာတဲမှာဖော်ပြထားပါတယ်။သူတို့အလုပ်တွေအပေါ်အယုံကြည်မဲ့သွားစေရည်အတွက်အနာပိုင်တွေကသူတို့ကိုသိခါချတယ်လို့လည်းလေးလာချက်မှာဖော်ပြပါတယ်။ဂျရဒင်းဒိုမီနီကက်စ်ကရောအဲ့တာပာဆိုနာကေဆွန်ပွဲ
You can't avoid telling
them အမှန်ကိုမပြောဘဲရှောင်လို့မရပါဘူး။ဘာကြောင့်လဲဆိုတော့လူတွေကမစင်စားတတ်သူတွေမဟုတ်ပါဘူး။ဘာဖြစ်နေလဲဆိုတာကိုသူတို့ကသိပါတယ်။မပြောချင်တာကိုခြံလှက်ထားခဲ့လူကလည်းမဖြစ်နိုင်ပါဘူး။လွတ်လပ်တဲ့သတင်းအဖွဲ့အစည်းအနေနဲ့သတင်းတောက်တယောက်အနေနဲ့တာဝန်ယူမှုတာဝန်ခံမှုမရှိရာရောက်ပါတယ်
။နီကာရာဂွာမှာလူမှုရေးနဲ့နိုင်ငံရေးပဋိပက္ခတွေစခဲ့ခြင်းကစလို့အစိုးရတာဝန်ရှိသူတချို့ကအမျိုးသမီးသတင်းတောက်တွေအပေါ်ရရဲ့ဆက်စိမ်နှိပ်ကုတ်ခဲ့တယ်လို့လဲလူမှုပေဒါပညာရှင်Maria Teresa Blandon ကရှင်းပြပါတယ်။ Del régimen Ortega Murillo မထင်မမြင်ရန်လိုတဲ့အပြောတွေအပြုအမူတွေနဲ့အစိုးရတာဝန်ရှိသူတွေကတခါတလေအမျိုးသမီးတွေကိုမလေးမစားလုပ်ပါတယ်။အလုပ်သဘောဆွေးနွေးပွဲအပြီး Lamberto Campbell ကိုဖျားခတ်တဲ့မိကွန်းတချို့မေးတဲ့သတင်းတောက်တယောက်ကိုဒီလိုပြုမှုဆက်ဆံပြီးမေးတာကိုလည်းမဖြေခဲ့ပါဘူး။ဒါပေမဲ့လည်းနိုင်ငံပိုင်အသံလွှင့်ဌာနရဲ့ညွှန်ကြားရေးမှူးထရီဆာစိန်စတိုလိုသတင်းထောက်တချို့ကတော့နိုင်ငံတွင်းမှာအမျိုးသမီးသတင်းထောက်တွေနဲ့အမျိုးသားသတင်းထောက်တွေကြားပြုမှုဆက်ဆံမှုမှာကွာခြားမှုမရှိဘူးလို့ရှုမြင်ထားကြပါတယ်။ Ha sido un año como para
revisarte. နီဂါယောဂါကသတင်းသမားတွေအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းကိုယ့်အလုပ်တွေကိုပြန်ပြီးစမ်းစစ်ကြရပါမယ်။သတင်းသမားတွေပို့ပြီးဗလိုက်မှုရှိနေပြီးဒါကအကြမ်းဖက်မှုကိုလှုပ်ဆော်နေတာပါ
။နိုင်ငံရေးပြည်ပခတွေစပြီးနောက်ပိုင်းလုံခြုံရေးစိုးရိမ်ချက်ကြောင့်နီကာရာဂွာကနေထွက်ခွာသွားတဲ့သတင်းသမား68ယောက်ထဲမှာအမျိုးသမီး25ယောက်ပါတယ်လို့လဲဖောက်ဒေးရှင်းရဲ့အစိုးရခန်းစာကဖော်ပြထားပါတယ်ရှင်
။မတ်တန်ကီထိုက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံမှာ သွေးလွန်တုပ်ကွေးဖြစ်သူ3000နီးပါးရှိလာပြီဖြစ်လို့ထိုင်းကျန်းမာရေးဌာနကသွေးလွန်တုပ်ကွေးအန္တရာယ်မြင့်မားလာနေကြောင်းသတိပေးချက်ထုတ်ပြန်လိုက်ပါတယ်။သွေးလွန်တုပ်ကွေးကြောင့်သေဆုံးသူ40ကျော်ရှိနေပြီးမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားမှာဖြစ်နှုန်းသေနှုန်းပုံများတဲ့အကြောင်းဒေသခံတွေကအာဏာပိုင်တွေကလည်းထပ်ဆင့်သတိပေးနေပါတယ်။ဒီအကြောင်းထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမာကပြောပြမှာပါရှင်
။ထိုင်းကျန်းမာရေးဌာနကဇွန်လ14ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာအလွန်ပူအိုက်ပြီးမိုးရွာတဲ့ရာသီနှစ်ခုအကူးပြောင်းကာလမှာခြေနေကနေတဆင့်ကူးဆက်တဲ့ပြင်းထန်တဲ့သွေးလွန်တုပ်ကွေးနဲ့တခြားကူးဆက်ရောဂါတွေပြန့်ပွားနေကြောင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာသွေးလွန်တုပ်ကွေးကူးဆက်တဲ့လူနာ2900နီးပါးရှိပြီး43ဦးသေဆုံးခဲ့ပြီဖြစ်တယ်လို့လည်းထုတ်ပြန်ခဲ့ပါတယ်။ရောဂါကူးဆက်ခံရသူအရေအတွက်ဟာလည်း9နှစ်တာအတွင်းမှာနှစ်စဉ်ပြင်းမြဖြစ်ပွားတဲ့နှုန်းထက်ဒီနှစ်မှာနှစ်ဆမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့မြန်မာရွှေ့ပြောင်းလုပ်သမားတွေကြားမှာအများဆုံးဖြစ်နေပြီးသေဆုံးမှုတွေရှိနေတာကြောင့်ထိုင်းအနာပိုင်တွေကသတိပေးမှုတွေလုပ်နေတယ်ဆိုပြီးအမျိုးသမီးနဲ့ကလေးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ထိုင်းဖောင်ဒေးရှင်းကပုံမှန်ပါတူဖြစ်တဲ့မစ်ဖုံထောင်းကလည်းပြောဆိုသွားပါတယ
်။မမသိဘူး။ဟိုဖြစ်မြန်လေးဆိုတော့မမတို့လေးပေါ့နော်တတိထားဆိုင်နေ။အဖြေယောဂတွေဖြစ်ပြီးဆိုကုရသိမရှိတယ်လို့အဲ့လိုပေါ့။တကယ်လို့သူအုံနောက်ကျော်တို့သူတို့ဘလို့ပွားများတော့ဝိစွင့်ကသေတော့နိုင်တာပေါ့နော်အကိုကမဆောင်ပါအဲ့လိုဖြစ်နေတာပမာလေးပေါ့နော
်ထိုင်းနယ်ဇက်တက်ခရိုင်မှာရွှေပြောင်းလုပ်သမားအများစုဟာခြံလုပ်ငန်းလေလုပ်ငန်းတွေမှာအများဆုံးလုပ်လုပ်ကိုင်နေကြပြီးချင်းအောင်မရှိကြဘဲနေထိုင်ကြတာတွေများပါတယ်ယောဂါပိုကူးဆက်ခံရသူအများစုဟာအသက်ကြီးပိုင်းကလေးနဲ့ကိုယ်ခံအားနည်းသူတွေဖြစ်ပြီးသေဆုံးတဲ့ဥယျာဉ်များပြားလာနေပါတယ်သွေးလွန်တုပ်ကွေးယောဂါကူးဆက်ခံရပြီဆိုရင်နေ့စက်ရက်စက်အဖျားမကျခြင်းကိုယ်ပူချိန်တက်လာခြင်းအရိုးအစစ်တွေအလွန်နာကျင်ခြင်းကြိုက်ခဲခြင်းဝမ်းပိုက်အောင်ခြင်းအစာများပြန့်အံ့ခြင်းအသက်ရှူခက်ခဲခြင်းဝမ်းသွားခြင်းစတဲ့လက္ခဏာတွေတွေ့ရပြီဆိုရင်ကြီးစက်ရဆေးရုံစည်းကမ်းကိုသာအမြန်ဆုံးသွားကြဖို့ကိုလည်းနှိုးဆော်ထားပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်အခုမြမအရေးသုံးသက်ချက်ကိုနာဆင်ကြရပါမယ်လွယ်ကုံမျိုးကဗိုလ်ချုပ်ကျေးရွတ်ကိုဖျက်ရှားပေးဖို့ကြားပြည်သူတွေစန္ဒပြတောင်းဆိုတဲ့သတင်းဟာလူသိများပါတယ်လွတ်လပ်ရေးရာကလေးကအဖိနှိတ်ခံအနိုင်ကျင့်ခံဘဝမှာနေခဲ့ရတဲ့ကြားပြည်နယ်အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ပြည်ပြည်နယ်လိုက်ကွန်မြို့တော်မှာထားတဲ့ဥကြောအောင်ဆန်းကျေးရွာကိုဖယ်ရှားပေးဖို့တောင်းဆိုတဲ့ဒေသခံပြည်သူလူထုကိုဖေဖော်ဝါရီလကရဲကအကြမ်းဖက်နှိမ်နင်းတဲ့အတွက်စာနာပြသူ20ကျော်ဒဏ်ရာရရှိတယ်ဆိုတဲ့သတင်းကြောင့်ကြားပြည်နယ်ကိုအာရုံစိုက်လာကြပါတယ်စာနာပြပွဲမှာပါဝင်တဲ့ကရင်ပြည်လူငယ်6ဦးကိုမေလ31ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားပါတယ်စာနာပြပွဲမှာလူပေါင်း9000ကျော်ပါဝင်ပါတယ်2020မှာဦးသိန်းစိန်အစိုးရနဲ့အပြစ်အခတ်ရစဲထားတဲ့ KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကလည်းဗိုလ်ချုပ်အောင်ဆန်းကျေးရွာကိုကန့်ဝတ်ပါတယ်ဗိုလ်ချုပ်အောင်ဆန်းဟာမြန်မာတွေရဲ့ခေါင်းဆောင်မြန်မာလွတ်လပ်ရေးပြည်သူကဖြစ်ပေမဲ့တိုင်းရင်းသားခေါင်းဆောင်မဟုတ်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်နေရမှာမနေနိုင်အောင်တိုင်းရင်းသားတွေကိုအနည်း80လောက်အကြမ်းဖက်ခဲ့တဲ့စစ်တပ်ကိုတီထောင်တဲ့ဗိုလ်ချုပ်အောင်ဆန်းကိုခေါင်းဆောင်အဖြစ်အတိအမှန်မပြုနိုင်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်တိုင်းရင်းသားအရေးတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွာကပိုပြီးအရေးကြီးနေတယ်လို့ From War to Peace in Kyaw State ဆိုတဲ့စာရမှာ Tom Kramer, Oliver Russell နဲ့ Martin Smith တို့ကသုံးသပ်ထားပါတယ
်ပြည်နယ်ခုနှစ်ခုထဲမှာကြားပြည်နယ်ဟာအသေးဆုံးဖြစ်ပြီးလူဦးရေ3သိန်းလောက်သာရှိပါတယ်ကရင်ကရင်နီကြားကရန်ပို့အိုစတဲ့လူမျိုးစုတွေနဲ့နေထိုင်တဲ့ဒေသဖြစ်ပါတယ်ကရင်ီအမျိုးသားခေါင်းဆောင်ဦးဘီတူရဲတပ်ဖြတ်ခံရတဲ့1948ခုဩဂုတ်လ9ရက်နေ့ဟာကရင်ီတော်လှန်ရေးနေ့ဖြစ်ပါတယ်လက်နက်ကင်တော်လှန်ပုန်ကန်မှုကြောင့်ကရင်ီပြည်နယ်ကို1951မှာကြားပြည်နယ်ဖြစ်အစိုးရကအမည်ပြောင်းပါတယ်လွတ်လပ်တဲ့အစဉ်အလာရှိတဲ့ကရင်ီကိုကြားလို့ပြောင်းလိုက်ရင်အစဉ်အလာလဲမေးမိန်သွားလိမ့်မယ်လို့တွက်ထားပုံရပါတယ်လက်နက်ကင်တော်လန်နေတဲ့ကရင်နဲ့ क्वे ပြသွားအောင်ကရင်နီကိုကြားလုပစ်လိုက်တာဖြစ်ပါတယ်ကြားဟာလူများစုဖြစ်ပေမဲ့ကရင်နီပြည်နယ်လို့သာအတိအမှန်ပြုကြတာများပါတယ
်ကရင်နီဒေသကိုအရင်ဆုံးဒုက္ခပေးတာလောပီတရေအားရက်စစ်ပါဘလူးချောင်းကိုဆယ်ပိတ်ပြီးရက်စစ်တာအားထုတ်ယူတာမို့ဘလူးချောင်းရေအားရက်စစ်လို့လည်းခေါ်ပါတယ်ပေါ်ထွက်လာတဲ့ရေလောင်ကန်ကိုမိုးပြဲဆဲလို့ခေါ်ပါတယ် ရှမ်းနယ်ကယန်းပြည်နယ်အကြားမှာတည်ရှိပြီးအနံ၃မိုင်အလျား39မိုင်ရှိတဲ့ဆယ်ကြီးဖြစ်ပါလေ။ကရင်ပြည်ကျေးရွာတရားကျော်ရွှေပြောင်းပေးရလို့လိုအပ်တဲ့ပံ့ပိုးမှုနဲ့လျော့ကြေးမရပါဘူး။လောပိတရေအားလျှက်ဆက်ဟာဒေသခံတွေကိုကောင်းကျိုးမပေးပါဘူး။မိုးခေါင်လို့ရေအားလျှက်ဆက်ဆက်ရုံပုံမှန်လေပတ်ဖို့အခက်အခဲဖြစ်လာရင်ဆက်ရုံအထက်ပိုင်းမှာချောင်းရည်သုံးခွင်ကိုအမိန့်ထုတ်ပြီးကန့်တက်လိုက်ပါတယ်။မဆလာအစိုးရအဖို့လျှက်ဆက်ဓာတ်အားထုတ်လို့ရေးဟာဒေသခံလေသမားတွေရဲ့လိုအပ်ချက်တွေပိုးပြီးအရေးကြီးနေတယ်လို့ဆိုပါတယ်
။ပထမဆုံးလက်နက်ကင်အဖွဲ့ဖြစ်တဲ့ KNPP ကရင်ပြည်အမျိုးသားထုတ်တဲ့ရေးပါတီကခွဲထွက်သွားတဲ့ကရားလက်နက်ကင်တပ်ဖွဲ့၅ဖွဲ့လောက်ရှိပါတယ်။စေအစိုးရဟာဒီတပ်ဖွဲ့လေးတွေနဲ့အပြစ်ရက်ပြီးကရားပြည်နယ်အထူးဒေသ၃ခုသတ်မှတ်ပေးပါတယ်။အဲ့ဒီအဖွဲ့တွေကိုအမျိုးသားညီလာခံတက်ရောက်ခွင့်ပြုပြီးကျန့်ဖို့ပါတီဟာကရားပြည်နယ်မှာအကြီးအကျယ်စည်းရုံးရင်းဆင်းပါတယ်။ကရားပြည်နယ်ဟာစစ်တပ်နဲ့ကျန့်ဖို့လွှမ်းမိုးတဲ့နယ်မြေဖြစ်လာပါတယ်။နောက်တော့ဒီအဖွဲ့တွေကိုနေကြားစောက်တက်သို့မဟုတ်ပြည်သူစစ်အဖြစ်အစိုးရကအသွင်ပြောင်းလိုက်ပါတယ်။ကရားအပြစ်ရက်အဖွဲ့တွေဟာစီးပွားရေးကိုအဓိကလုတ်ကင်ကြတာမို့ပြည်သူလူထုယုံကြည်မှုကိုမရရှိကြပါဘူး။တကယ်တော့အပြစ်ခတ်ရက်စဲပြီးစီးပွားရေးရှာကြတဲ့သဘောဖြစ်ပါတယ်။
2020မှာအစိုးရနဲ့ KNPP အပြစ်ရသဘောတူညီချက်ရယူပြီးတဲ့နောက်ပိုင်းကရားပြည်နယ်အခြေအနေဟာအရင်လောက်မဆိုးတော့ဘူးလို့သိရပါတယ်။ဒါပေမဲ့အရင်ကလည်းအပြစ်ရသဘောတူချက်ပြပြဘူးတာကြောင့်စိတ်မအေးနိုင်ပဲဖြစ်နေရပါတယ်။ဒုက္ခတွေအများအပြားနေဆက်မှာရှိနေစေဖြစ်ပါလေ။အပြစ်ရထားပေမဲ့ငြင်းရမ်းမှုကြီးမဲ့နေပါလေ။အစိုးရတိုင်ရင်24ရင်းနေရာချထားတဲ့အပြင်စစ်တပ်လက်အောက်ကကရားလက်နက်ကင်တွေလည်းရှိပါသေး။စစ်တင်နန်းကြောင့်ဖရူဆိုမြို့နယ်မှာဖွင့်လှစ်ထားတာကိုကြည့်ရင်စစ်တပ်သွားမှုဖို့ရည်ရွယ်တဲ့သဘောရှိပါသေး။ဒီလိုအခြေအနေမှာပြင်ပကယင်းဒီမြုံနံမှုတွေကရားပြည်နယ်တွေလှိမ့်ဝင်လာပါသေး။ဒုက္ခတွေတွေလည်းတောင်းချီရှိနေစေဖြစ်ပါသေး။မြေယာသိမ့်ပိုက်မှုတွေများပြားလာပါသေး။လက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်သူတွေစီးပွားရေးလှုပ်ပြီးကြီးပွားချမ်းသာနေကြပါသေး။ဖက်ဒရယ်နီးနဲ့နိုင်ငံရေးအဖြစ်ရှာမယ်လို့အလုံးပြောနေပြီမဲ့လက်တွေ့ပြောင်းလဲမှုမတွေ့ရပါဘူးပြည်သူဘဝကတော့မပြောင်းမလဲအရင်အတိုင်းပဲဖြစ်နေပါတယ်ဒါကြောင့်ကရားပြည်နယ်မှာအပြစ်ရထားတဲ့အတွက်လက်နက်ကင်အဖွဲ့အစည်းတွေသာအကျိုးခံစားနေရပါတယ်ခင်ဗျာ
ဥရောပခရဲမြန်မာရေးသုံးသက်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
ဒီတင်ပါအင်္ဂလိပ်ဘက်ကန်ဆိုင်ကန်ဒါမှာပါမုံလို့ဒီပေးရတဲ့ bread ကိုခြေခံနဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
bread winner
ဖြစ်ပါတယ်စာလုံးပေါင်းက bread bread ကပါမုံ winner winner ကအနိုင်ရရှိသူဒါမှမဟုတ်ရှာဖွေနိုင်သူဖြစ်ပြီးစကားတစ်ခုနဲ့ဓာတ်ရိုက်ဒီပေးကပါမို့ကိုအနိုင်ရသူပါမို့ကိုရှာဖွေနိုင်သူဖြစ်ပါလေကျမတို့မြန်မာလူမျိုးတွေနေ့စဉ်အဓိကအစားအစာဖြစ်တဲ့ထမင်းလိုပဲ bread ဆိုတဲ့ပါမို့ဟာအနောက်နိုင်ငံတွေမှာနေ့စဉ်စားသုံးတဲ့အဓိကအစားအစာဖြစ်တာမို့ bread ကိုဒီနေရာမှာမိသားစုဝင်ငွေမိသားစုစားဝတ်နေရေးအဖြစ်တင်စားသုံးထားတာဖြစ်ပါလေဒါကြောင့်ဒီအသုံးနှုန်းရဲ့ idiom အသေးပဲကတော့မိသားစုဝင်ငွေကိုအဓိကရှာဖွေပေးနိုင်သူဖြစ်ပါလေကျမတို့မြန်မာမှာထမင်းငတ်မယ်ထမင်းအိုးကွဲမယ်စသဖြင့်နေ့စဉ်ဘဝရှင်သန်ရေးကိုထမင်းနဲ့တင်စားသုံးနှုန်းတာတွေလည်းရှိပါတယ်။အစဉ်လာရတော့ bread winner ဟာအိမ်တောင်ဦးစီးဖြစ်တဲ့အမျိုးသားတွေကိုဆိုလိုခဲ့ပေမဲ့လို့လေကြက်တဲလာတဲ့ခုခေတ်တွေမှာတော့မောင်ရောမယ်ပါအလုပ်ထွက်လို့မှမိသားစုစားဝတ်နေရေးဖူလုံမဲ့အခြေအနေဖြစ်တဲ့အတွက်ကြောင့် bread winner ဟာအခုခေတ်မှာတော့မောင်ရောမယ်ကိုပါတင်စားပြောလာကြပြီဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My sister Mary works two different jobs. Ever since her husband got injured in a car accident, she has been the breadwinner in the family.
ကျွန်တော်ညီမ Mary ဟာသူ့ခင်မွန်ကတိုက်ခံရလို့ဒဏ်ရာရခဲ့ခြင်းကဆလို့အလုံးတစ်ခုလုံနေရရှာတယ်သူဟာမိသားစုဝင်ငွေကိုအဓိကရှာဖွေပေးနေသူဖြစ်တယ်လို့ဒေဗေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
My sister Mary works two different jobs. Ever since her husband got injured in a car accident, she has been the breadwinner in the family. Bread basket.
B-R-E-A-D, bread ga pamo, B-A-S-K-E-D, basket ga chinong phit bi, zilur khwe dai yai diwe ga pamo chinong phit ba de. Pamo ha anaw naingan dwe ye adika asa sa phit de lu, pamo phou ya ma thong ne jong go adika sai pyo de deita dwe go le bread basket ye lo yi nwon thong na phit ba de. Idiom sire to bai diwe ga ro sabaji deita go so lu ba de.နိုင်ငံနိုင်ငံမှာအဓိကစားသုံးတဲ့ကောက်ပဲသီးနှံစိုက်ပျိုးရာထွက်ရာဒေသကိုရည်ညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာတော့အရာဝတီတိုင်းကိုစပကြီးဒေသဖြစ်ရည်ညွှန်းတယ်လို့အမေရိကန်ပြည်ထောင်စုမှာတော့အနောက်အလယ်ပိုင်းပြည်နယ်တွေကို bread basket ရဲလို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The Delta area is the bread basket of Myanmar.
မြို့ပါကျွန်းပေါ်ဟာမြန်မာနိုင်ငံရဲ့စပကြီးဒေသဖြစ်ပါတယ်လို့ကြိပယ်ရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Delta area is the bread basket of Myanmar.
ကုဆလေတင်ပြပေးမယ် ADM အသုံးကတော့
To know which side of the bread is buttered.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 KNOW to know ကသိရှိတာ WHICH which SIDE side.Which side ga bebe ga the bread the bread ga pamo is is buttered is buttered ga thoba thout tha pi phit pi zagazu de khu no ye dai yai dewe ga pamo ye bebe chan ma thoba thout tha de so ra go ti bu lu de lo dewe ya ba de pamo sa me so yin thoba thout sa li shi pi ai thoba thout tha de bet ga sa du twe po pi ya da shi da phit ba deနေစဉ်ဘဝမှာလည်းဒီတိုင်းပါပဲဘယ်သူကကို့အတွက်အကျိုးပြုနိုင်မဲကို့ဘဝတိုးတဲ့သားရဲအတွက်ဆောင်မပေးနိုင်မဲဆိုရာကိုလူတဦးအနေနဲ့ပါနာလိမ္မာမှုရှိရင်သိမှာဖြစ်ပါတယ်သိခဲ့ရင်တော့ you know which side of the bread is buttered လို့ဆိုရမှာပါအရေး၃ပါးနားမလဲပဲကို့အတွက်အကျိုးရှိမှာကိုမသိပဲခအာအခတုံးတုံးဆိုရင်တော့ you don't know which side of the bread is buttered လို့ဆိုနိုင်ပါတယ်To know which side of the bread is butter, ဆိုတဲ့ idiom အသုံးကတော့အရေးသုံးပါးနားလည်တာလှင်တာဘယ်သူကကို့ကိုအကျိုးပြုမယ်ဘယ်သူကိုဆရာတင်ရင်ကို့အတွက်အကျိုးရှိမယ်ဆိုတာကိုကြွယ်ကြွယ်ပြပြသဘောပေါက်နားလည်တာအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Fred sure knows which side his bread is buttered. He goes out of his way.To please the boss.
Fred ga tu a chou twe myin ne de kae ko hlin ne lu be. Tu sia tbo ja ba be lu ya lou pe de lu phit de lo dei be ya ba de. U ma naw ta khaw le la chi cha ya aw ba.
Fred sure knows which side his bread is buttered. He goes out of his way to please the boss.
Di drin ba tin pya ga de idiom a tou nwe ga ro.
Bread winner. Bread basket.To know which side of the bread is buttered.
ဖြစ်ပါတယ်။နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာအစီအကိုအခုလိုစနေနေ့တိုင်းမှာနားဆင်နိုင်တယ်လို့ကျွန်မတို့ရဲ့ website လိပ်စာ burmese.voanews.com မှာလည်းအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကတနင်္လာနေ့တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 50 51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့စနေညကမြန်မာနိုင်ငံမှာအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေလွှမ်းမိုးသလားဆိုတာနဲ့ပတ်သက်လို့ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရမှာပါ။ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးခဲ့တာပါရှင်။
ညဒီနေ့တည်းလေးလိုက်စီစမှာတော့မြမစာတင်ယုံညွန်းနဲ့ကဒီမဲခွေရဲ့လက်ဆောင်ကပြားနဲ့ပတ်သက်လို့ပြောစရာဖြစ်ခဲ့ရတဲ့အခြေအနေနဲ့ဒီအများပြည်ဆိုင်ရာမူဝါဒတွေကိုဘလို့ပုံစံနေနဲ့ဆုံးဖြတ်နေတဲ့ဆိုတဲ့အပေါ်မှာမေခွန်းထုတ်စရာဖြစ်ခဲ့တာတွေကိုဆွနေသွားမှာပါဒီအထမရမြမစာတင်ယုံညွန်းနဲ့မှာပါတဲ့မဲခွေရဲ့လက်ဆောင်ကပြားကိုဒီကျမ်းမာရေးရှုထောင့်ရမတင့်တော်ဘူးဆိုပြီးဖြုတ်လိုက်တဲ့အကြောင်းသတင်းတွေထွက်ပြီးတဲ့နောက်မှာပဲဒီဝေဖန်တယ်နေလဲတော်တော်ကြည်ကြဲလောင်ထွက်ပါတယ်ဒါမှလည်းဒီစံတင်ယုံညွန်းနဲ့မှာပြန်ထည့်မယ်ဆိုပြီးပညာရေးဝန်ကြီးဌာနကတော့နောက်ပိုင်းမှာကြေညာပါတယ်ဆိုတော့ဒီပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံမှာဒီအရေးကြီးတဲ့ဒီမူဝါဒရေးရာကိစ္စတွေကိုဘယ်သူတွေကဘယ်လိုပုံစံနေနဲ့စဉ်းစားဆုံးဖြတ်နေသလဲဒီလူပုဂ္ဂိုလ်တဦးတယောက်ချင်းစီရဲ့သဘောထားအမြင်တွေကလွှမ်းမိုးနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဟိုပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီပညာရေးလောကနောက်ဒီသင်္ဆာလောကပုဂ္ဂိုလ်နှစ်ဦးဖိတ်ကြားထားပါတယ်တဦးကတော့ကျွန်တော်တို့မန္တလေးရနာဘုံတက္ကသိုလ်ဆရာမြတ်မကဥက္ကဋ္ဌဥတ္တရာဖြစ်ပါတယ်နောက်တဦးကတော့သင်္ဆာဆရာဦးစီရသူပါဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းချင်းသုံးသက်ချက်အနေနဲ့သိကြပါတယ်အခုဒီမဲခွေဒီလက်ဆောင်ကပြားကိုတော့ဟိုကျမ်းမာရေးရှုထောင့်ရမတင့်တော်ဘူးဆိုပြီးအစောပိုင်းမှာဖြုတ်လိုက်တာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးဥတ္တရာဒီဆုံးဖြတ်ချက်ကအမှန်ကန်တဲ့ဆုံးဖြတ်ချက်တခုဟုတ်မဟုတ်ဘယ်လိုအမြင်ရှိလဲခင်ဗျာ
အဲ့တော့နံပါတ်1ပေါ့နော်ဒီကအစောကဟိုနံပါတ်1ပါဆက်ရဲဆိုတော့ဝန်ကြီးဌာနနေရောမဲခွေရဲ့တရားကိုအထမရမှာပြန်ဆန်းတာလေအဲ့တော့ဖြုတ်တာဘာကြောင့်ဖြုတ်တာလဲကျမကြီးရှိတော်ဟာကျမကြီးဌာနနဲ့ဂျာယီရုပ်သက်ပြီးရနေပြီးတော့ဒီဂျာယီဝန်ကြီးဌာနကိုဒီကြရမခဲဘူးဆိုပြီးပြောတယ်အဲ့တော့ဒီဂျာယီဝန်ကြီးရတဲ့တရားကိုဖြုတ်တယ်ဒါကျွန်တော်ကနေဝီးပြရအောင်အဲ့တော့ကျမကြီးဝန်ကြီးဌာနတော့ဒါကျမကြီးကကျွန်တော်ဖြုတ်တယ်ဆိုတာဟုတ်ပြီအဲ့တော့ဘယ်လောက်ရှိကျွန်တော်တဲ့သူနေတဲ့ဘောเนาะအဲ့တော့ဒီလို awareness တော့ကလာဒီအနေနဲ့ပတ်သက်ပြီးတော့ဒါမျိုးတွေမလုပ်ခင်းတော့ကျွန်တော်တို့ပညာရေးဝန်ဌာနမှာအထူးသဖြင့်မူဝါဒကိုတစ်ခုချမယ်ဒီတုံးလေးနဲ့ပြောပါတော့ဘယ်နည်းဒီတစ်ခုပြီးတစ်ခုပြောင်းအဲ့တော့ဒီဒီလို့မှာ BDS ဒီဘန်ပါညာမှာပြောင်းဒါဝန်ဌာနနေမှာဖြစ်နေတဲ့အခြေအနေပေါ့เนาะဥပမာဒီကြပြကျွန်တော်လည်းတင်ပြနေတယ်အဲ့တော့သူကဘာလို့လဲဆိုတော့မေတ္တာပို့တတ်တော့ဒီရတော့ပေါ့ပြရပြအမျိုးမျိုးပြည်နေဘောရည်ရည်ဒီဖက်လိုက်ကြရည်ဖြုတ်တယ်နဲ့ဆိုတော့သူတယောက်ရဲ့အကြံနဲ့လုပ်တယ်ဆိုတော့ဒါအင်တန်မှာဆိတ်ရက်ဆရာတော်ဘောနော်ဒီနေဝင်ဒီဌာနရဲ့ဒီကကိုမူဝါဒတိကျတဲ့မူဝါဒမရှိဖြစ်တဲ့တိကျတဲ့မူဝါဒဖြစ်တဲ့ကျွန်တော်တို့ဟိုဘောနော် NFC ဘောနော်အဲ့တော့ဒီ NFC ကို account ထဲပေါ်ရင်ဒီပြဿနာဖြစ်လာမှာမဟုတ်ဘူးကျွန်တော်တို့အဲ့တော့ဒါတော့ဒီလိုချိန်မကောင်းစရာဖြစ်တယ်ပေါ့နော်အခုဒီနိုင်ငံကြီးကလည်းပြန်ပြီးဝေဖန်နေကြတော့မှတက်တမရမှာဆယ်နားမှာပြန်ချက်မယ်သူပြောတယ်ဒါရီယာဟိုပါပေါ့နော်ဒီခန္ဓာအတွက်လည်းလုံးဝပုံပြီးတော့မကောင်းဘူးဟုတ်တယ်
โอเคเสียอู้เสียตัวอมีเอาครับเนี่ยอะคือดีกระเปียอู้ซ้อยมาတော့ဖြုတ်မယ်ဆိုပြီးဖြစ်တယ်နောက်ကြတော့ဒီဆယ်တင်ယုံညွန်းနဲ့မှာပြန်ထည့်မယ်ဆိုပြီးဖြစ်ပါတယ်ဆိုတော့ဒီလို့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဒီဆရာဦးသူတရတော့ဒါဟိုပြောမယ်ဆိုရင် consistent မဖြစ်ဘူးပေါ့เนาะရှင်းအောင်မညီတဲ့သဘောမျိုးတွေတွေ့ရဆိုဆရာသူဦးသူတရကတော့သူ့အမြင်ကိုဆွေးနွေးသွားပါတယ်ဆရာဦးစီရဲ့သူအမြင်ရောခင်ဗျာဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
သူကတော့အခုကတော့ဝေရှိပဲပြောမှာပေါ့เนาะဟိုအခုပြုတ်လိုက်ပြီးခဏနေကြတော့ပြန်ထည့်လိုက်ဆိုတဲ့အခါကျတော့ဟိုလူတွေဝိုင်းပြောမှလုတ်တယ်ဟာမျိုးဖြစ်နေတယ်ဒါပေမဲ့အဲ့လူတွေဝိုင်းပြောလို့လုတ်တယ်ဆိုတာလဲကျွန်တော်တို့ကကျေးဇူးတော်တင်တာပေါ့လေဆိုတော့ဒီမှာတွတ်တွေ့လိုက်တာတော့ဟိုဥဇော်တေပြောတဲ့စကားရောဒီဆရာမောင်ခင်မင်းတနုဖြူတို့ဘာလို့ပြောတဲ့ဟာတွေရောကြည့်လိုက်တဲ့အခါကျတော့သူကဟိုကျမ်းမာရေးဟိုရှိတော့ကနေပြီးဖြုတ်လိုက်တယ်ပေါ့လေကျမ်းမာရေးရှိတော့ဖြုတ်တယ်ဆိုရင်လည်းတကယ်တမ်းကျမ်းမာရေးကိုဒီစာကထိခိုက်သလားပေါ့လေဒီလူရဲ့ဒီလူငယ်ရဲ့ကျမ်းမာရေးအကျင့်တွေပေါ့လေအဲ့ဒါတွေကပြည့်စည်သလားအဲ့လိုမျိုးသူတည်တနာလောက်ထားတဲ့အချက်တွေပေါ်တော့အခြေခံတာမဟုတ်ဘူးပေါ့လေအဲ့တော့ evidence based policy making ပေါ့လေ ဒီဆက်လက်ပေါ်အခြေခံဒီဘူဝါရချမှတ်တဲ့ဟာဒါမျိုးတော့မဟုတ်ဘူးပေါ့နော်။နောက်တစ်ခုကတော့ဘူဝါရချမှတ်တယ်ဆိုရင်ဒီစိတ်ဟိုတာလို့ခေါ်တဲ့ဟိုတက်ဆိုင်တဲ့လူတွေပေါ့လေဒီအရေးကြီးတဲ့ပုံကိုယ်တွေပေါ့နော်ပါဝင်ပတ်သက်တဲ့ပုံကိုယ်တွေပါဖို့လိုတယ်။အဲ့ဒါကြတော့လေမြန်မာသားတင်ရုံးမှာပါတဲ့အဖွဲ့မှာပါတဲ့ဆရာတွေမသိဘဲနဲ့ပြုတ်ပလိုက်တယ်ဆိုပြီးတော့လေကျွန်တော်တို့ဒါဆရာမောင်ခင်မင်းတို့သူကပြောတာကြားလိုက်ရတယ်ဆိုတော့အဲ့တော့တက်ဆိုင်တဲ့လူတွေကိုလည်းတိုင်မြင်တာတော့မဟုတ်ဘူးပေါ့နော်။အဲ့ဒါကြတော့ပြောရရင်တော့ဒါကတော့ကောင်းတဲ့ချက်တော့မဟုတ်ဘူးပေါ့လေအဲ့တော့ဘာတော့ကောင်းရလဲဆိုတော့ဒီမဲခွေဖြစ်လိုက်တဲ့အခါကျတော့ကျွန်တော်တို့ဒီမှာဖြစ်နေတဲ့မူဝါဒဆက်မှတ်ရေးကိစ္စတွေမှာဘာတွေဖြစ်နေလဲပေါ့နော်အဲ့ဒါလေးကိုတော့ဒီဘာလို့ပြလိုက်တယ်လို့ဖြစ်သွားကြတာပေါ့ဟုတ်
ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသူတောင်ခင်ဗျဟုတ်ပါတယ်ဒီဟိုဆရာဦးစီရဲ့သူရှင်ဟိုထောက်ပြတယ်လို့ဒီမဲခွေကပြန်းနဲ့ပတ်သက်လို့ဒီသမနာယုံပြောဝင်ရဒီဥစော်သေးကဟိုသတင်းစာရှင်းလင်းပွဲမှာမိကုန်းကိုဖြေတော့မှပဲလူတွေပိုတိသွားတာပေါ့နော်ဆိုတော့အစောပိုင်းမှာတော့လူတွေကတိတော့မသိဘူးဆိုတော့ဒီနေရာမှာလည်းဒီလူပုဂ္ဂိုလ်တူတယောက်ကအကြံပြုတာစရဲဆိုပြီးဥစော်သေးလည်းပြောသွားပါတယ်အသေးစိတ်ကတော့တိတ်ဟိုဟိုအများပြည်သူဟိုလည်းရှင်းမပြတော့မသိရဘူးဆိုတော့ဒီပညာရေးကဏ္ဍပါဝင်ပေါ်လေလက်ရှိမြန်မာနိုင်ငံမှာဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာဒီလိုမျိုးတူးတယောက်သဘောထားအမြင်နေနဲ့ပဲဆုံးဖြတ်နေသလားအခုဆရာဦးသူတရတို့လက်လမ်းမိသလားဆိုပညာရေးကဏ္ဍမှာဘယ်လိုပုံစံနေနဲ့ဆုံးဖြတ်ပြီးတော့ချမှတ်နေကြလဲ
အဲ့ဒီကဘောပညာရေးကဏ္ဍမှာလည်းအဲ့ဒါပဲကျွန်တော်တို့ကဘဝရရှိပြီးတာကျွန်တော်တို့2016မှာမြန်မာမှာကျင်းပထားပြီးတာ NSC ပေါ့နော်မြန်မာနိုင်ငံမြန်မာပြည်သူပညာရေးဘဝရမဟာဗျူဟာစီမံရေး2016အကောင့်ထဲပေါ့မှာအဲ့ဒီမှာအသေးလေးတော့မယ်အင်းဒီပါလေအခြေခံကဏ္ဍသူင်းပညာကဏ္ဍဖြည့်တမှုပညာဦးပြီးခဏဒီကဏ္ဍတွေနဲ့နောက်ပြီးတော့အဲ့မှာဆက်ပြီးဖွဲ့သွားမယ်ကျွန်တော်တို့ဒီနည်းနဲ့ကုမ္ပဏီတွေဘူဒာမူဝါဒပညာရေးဝါဒကော်မရှင်အဲ့ဒီတော့မှာဒါရီယုံမဖွဲ့ဘဲနဲ့သူကသူ့လုံခဏတခုတည်းကိုတဝူးတယောက်ဆက်လုပ်တယ်ဆိုပြည်တနာဖြစ်တာအဲ့တော့အစိုးရပြောတယ်လို့ပြောကျွန်တော်တို့ဒီအတင်းယုံညွန်းကော်မတီးရထားတင်တင်လည်းမသိဘူးကွာတဝူးကြီးကဆုံးဖြတ်ကြံဘူးဝင်ဌာနတော့မှာပေါ့ဒီဒီကလောက်မှာကျွန်တော်တို့နံပါတ်1လောက်မှာဒီလူမျိုးတိုင်းရွှေရီကော်မတီအနေနဲ့ဒီဘာသာရဲ့ဒီနှစ်ခုဒီပုဂ္ဂိုလ်တွေပြည်ဆရာရှင်နေတဲ့တိုင်းဖြူရမယ်အစောကပြောတယ်ဆိုတော့ကျွန်တော်အရင်ကဒုက္ခပြောတယ်ဒါတော့သူစီဒီကမှရရှိတော့ပုံပြီးတော့ကျင်းပြရတဲ့အာဟုဒီရဒီဒီဖုန်းဖက်လိုက်တယ်ဆိုတော့အဲ့တော့သူလူသားဝင်မှာတိတူတယောက်ဆိုရတဲ့ဘောရဲ့စိတ်ဆန္ဒကိုဥထောင်ပြီးလုပ်ရတဲ့ဒီလိုမျိုးအပားတွေဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြန်မာပြည်ကြီးမှာတော့အလားအလာစိတ်မကောင်းဘူးလုံးဝတည်းမှာတာဝန်ပြရတာပေါ့ဘူဝါဒတွေကိုလည်းဒီလိုမျိုးမရှိဘူးဥပမာကျွန်တော်တို့ဒီကနေ့ဖြစ်တဲ့တော့ကြာကိုကြည့်ရတဲ့ခဏမရှိဘူးပြောတယ်ရှိနေကြောတယ်စားထွက်ပြီးကျွန်တော်ပြည်ကြီးမြန်မာနိုင်ငံမှာ၆တင်တယ်မနေဘူးကျွန်တော်ဘုံထွက်ထွက်ထွက်လိုက်အင်းနဲ့ထုံးလိုက်ပြန်နေအဲ့လိုမျိုးဖြစ်တာတော့အဲ့မျိုးခုတစ်ခုရမှာမဟုတ်ဘူးရှိမှလည်းအများကြီးရှိတယ်အဲ့တော့ဒါကိုကျွန်တော်တို့ဒီလိုမျိုးဘူဝါဒဆောင်ဘယ်လိုလုပ်မလို့ဒါကိုတော့ထိကြောင်းရမယ်အဲ့အစီအစဉ်ကိုမှရှိတဲ့အကြီးကြီးတွေလည်းတော့ပြောရပါပေါ့နော်အဲ့ဒါမှသာဆင်းနေမှာပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရီသူတွေဒါတော့အခုဆရာဦးသူတရတော့ဒါသူအကျွမ်းတဝင်ရှိတဲ့ပညာရေးကဏ္ဍမှာဖြစ်နေတဲ့ကိစ္စတွေသူကထောက်ပြသွားတာပေါ့နော်ဆိုတော့ကျွန်တော်ဒီတခြားဒီလက်ရှိဒီမြန်မာနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့တခြားကိစ္စတွေမှာရောဒီလိုမျိုးတူးတယောက်ရဲ့သဘောထားအမြင်မျိုးတွေနဲ့ဆုံးဖြတ်နေတဲ့အလေးထားတွေကဘလောက်များကျေကျေပြန့်ပြန့်ဖြစ်နေလဲဆရာဦးစီသူ
အဲ့တော့အခုဒီအမှုကတော့ဒါကျွန်တော်တို့ဒီလိုဖြစ်လိုက်တာတောင်းတော့တာပေါ့အဲ့တော့ကျွန်တော်မြင်ရတော့ဟိုဒီအမှုကတော့ဟိုရေခဲတောင်ဟိုဒီရေခဲမှာမျောနေတဲ့ဒီရေခဲတောင်ရဲ့အဆုံးပေါ့လေဆိုတော့အဆုံးအတိတ်လေးကနည်းနည်းလေးပဲရှိနေပြီဟိုအောက်ထဲမှာရေခဲတောင်ကြီးကဒုနဲ့ရှိနေတာဟုတ်အဲ့တော့ဒီအမှုတစ်ခုဖြစ်တယ်ဆိုရင်ဒါမျိုးမှုတွေကဒါနေတဲ့ဆုံးမှာဖြစ်နေမှာပဲဒါအတေကြပဲပေါ့လေဒီပညာရေးအကြောက်ရတဲ့ဒီမြမရင်ကျင်းမှုပေါ့လေနိုင်ငံချစ်စိတ်ပါညာဖန်တီးပေးရတဲ့ဒီကလေးတို့လူငယ်တွေမြေတော်မြောက်ပြရတဲ့နေရာမှာဖြစ်တဲ့မူဝါဒဖြစ်တဲ့အတွက်ဒီလိုနေရာမျိုးမှာဖြစ်ပြီဆိုရင်တော့ကျန်တဲ့နေရာတွေမှာတောက်လျှောက်မှားနေမယ်ဆိုတော့ကျွန်တော်တို့ဒီစလို့ရတယ်ပေါ့လေအဲကျွန်တော်ပြောချင်တာကတော့ဒီမှာအခုပြန်ပြီးတော့ဟိုတူးတယောက်ကပြောလို့ဒါကိုလှုပ်လိုက်တယ်အဲလှုပ်လိုက်တဲ့အခါကျတော့ဒါကတောက်လျှောက်ဒီလိုမျိုးရွေးသွားတယ်ဆိုရင်စနစ်ကမခိုင်းလို့ဖြစ်ရတာပေါ့လေတကယ်တော့စနစ်ကဟိုအဲဒီဘက်ကတော့သူ့အတူကျမရရှိတော့ကနေဒီကပြောလိုက်တာပဲဒါပေမဲ့အဲ့ဒါကိုအဓိကလုတ်တဲ့လူတွေကအကောင့်တွေပေါ်တဲ့လူတွေကမူဝါဒချမှတ်အကောင့်တွေပေါ်တဲ့လူတွေပေါ့နော်သူတို့ကအဲ့လိုအတွန်းခံလို့မရဘူးနော်ဟိုအဲ့ဒီဘက်ကတွန်းတယ်ကိုကဟိုမှန်နေချင်းလုတ်ပေးလိုက်ပေါ့နော်မမှန်ဘူးဖြစ်ရင်ကိုကကတောင့်ခံထားဖို့လိုတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုစနစ်တစ်ခုတော့တေချာတော့စောက်ထားဖို့လိုတယ်တခြားနယ်ပယ်တွေမှာလည်းကျွန်တော်အမြင်တော့အများကြီးစောက်အောင်ပဲပေါ့နော်အဲ့တော့ဘာတော့ဖွင့်ထားမှာလဲဆိုတော့မီဒီယာပေါ့လေခုကတော့ဒါမျိုးတွေတိကျရတာမီဒီယာပွင့်လင်းလာလို့ပြောရေးဆိုခွင့်ကျွန်တော်ရှိလာလို့ပြီးစံတော့ expression ရှိလာတဲ့ခါကျတော့ဒီကနေပြီးတော့မှလ ူရဇိုင်းဝေဖန်ကြတဲ့ခါကျတော့မတမယုံပါညာရောက်ပြီးတဲ့ခါကျတော့မိကကြောင်းမြန်ပြန်လန်သွားပြီးတော့၈တန်းနဲ့၁၀တန်းကိုဒီကဗျာရာလူတိုးသွားတဲ့အဆင့်ကြီးရောက်သွားတယ်ဆိုတော့ဒီဟာလေးတပတ်ကိုတော့ကျွန်တော်တို့ကစနစ်ကိုပြင်နေတဲ့အချိန်တွေမှာကောင်းကောင်းတော့ဖွင့်ထားဖို့လိုတယ်ပေါ့နော်ကျွန်တော်ကတော့ freedom of expression ပေါ့နော်ဒီကိစ္စမှာ freedom of expression ရှိတဲ့အတွက်ကြောင့်မို့လို့ဒါမျိုးမူဝါဒပြန်ပြီးတော့တည့်သွားတယ်လို့ပဲကျွန်တော်မြင်တယ်။
ဟုတ်ကဲ့ဒီဟိုမီဒီယာအထင်းချောင်းလေးတစ်ခုခံသွားလို့နည်းနည်းလေးခံစားရတဲ့သဘောမျိုးဖြစ်သွားတာပေါ့လေ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေးလိုက်မှမှရှင်းနေပါတယ်။တူဦးကတော့ဒီမြန်မာနိုင်ငံကကို slide ပွေကုန်းဖြစ်ပါတယ်။ slide ပွေကုန်းသဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
။ကေရာဆာမောရာချမရညာမရာမြို့သားပြည်ရေးကော်မရှင်ရှိတယ်။အဲ့ဒီကော်မရှင်ကဝန်ကြီးရဲ့အထက်မှာရှိတယ်။ဆရာမူဝါဒဒီချမှတ်နေဆိုရင်တော့အဲ့ဒီကော်မရှင်ကပဲအဓိကတာဝန်ယူရမှာဖြစ်တယ်။ဝန်ကြီးဆိုတာကြီးကြပ်အုပ်ချုပ်တာနောက်ကောင်ချက်ပေါ်တာပဲဖြစ်ရမှာဖြစ်တယ်။ဒါတော့ကျွန်တော်တို့ဝန်ကြီးအားလည်းဟိုအားမရဘူးပေါ့နော်။အဲ့တော့အမျိုးသားပြည်ရေးကော်မရှင်ကလောက်ရမယ့်အလုပ်ကိုဝန်ကြီးကအဲ့လိုမျိုးလုပ်သွားတဲ့ခါကျတော့ဒီမှာပြောစရာဖြစ်တယ်။ဒါတော့ဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာလည်းပဲအမျိုးသားပြည်ရေးကော်မရှင်မှာလည်းကျွန်တော်ဒီတော့ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံအလေးအကျင့်ကမကမှုအလေးစင်ကတော့ထူသွားတော့သူတို့တည်ရင်တောင်မှလူကြီးကပြောပြီဆိုရင်တော့မငြင်းရင်သူတို့ပူကောင်းတဲ့ဥစ္စာတည်ရင်တောင်မှပူကောင်းတယ်လို့ပြောရတဲ့အချင်းကရှိနေတော့ဟိုဒီလူကြီးတွေထိတ်တိုင်းကတော့အပြောင်းအလဲဆိုတဲ့ဥစ္စာကိုလည်းမလုပ်ရဘူး။ဘာနဲ့တူကလေးဆိုရင်တော့ထောင်ငိမ်ထဲမှာအကြိုက်ထစ်ထားတဲ့ဟိုကြိတ်ကလေးလိုပဲသူတို့အပြင်ထွက်ပဲအနေထားရှိပေမဲ့မထွက်တက်ပဲနဲ့ဟိုဗါတယ်တောင်းတောင်းနဲ့နေလေးပုံစံနဲ့အဲ့တော့အပြောင်းအလဲလုပ်ဖို့အတွက်တို့ကတူးဆုံးနေတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုစလိုက်ဖွေကိုဆွေးနွေးရကျေးဇူးပါ။ဆိုတော့ဒီကိုစလိုက်ဖွေကိုထောက်ပြသွားတဲ့အချက်တစ်ခုပဲကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံစံတွေကိုဆွေးနွေးစေချင်ပါတယ်။သူပြောထားတဲ့အထဲမှာတစ်ချက်ကတော့ဒီကျွန်တော်စီမှာဒီ top down ပေါ့နော်အပေါ်ကနေအောက်ကိုပဲညွှန်ကြားတဲ့အမိန့်ပေးတဲ့အစင်လားဟိုရှိကြီးစိုးခဲ့တယ်ဆိုတော့ဟာဆိုတော့ထောက်ပြထားပါတယ်။ဆိုတော့ကျွန်တော်တို့ဒီအခုဒီပညာရေးမှာဆိုလို့ရှိရင်ဆိုတော့ဥတုတ္တပြောသွားပါတယ်။ပညာရေးစနစ်မှာပြင်ဆင်ရတယ်ရှိတယ်။ဒီလိုပြင်ရမယ်ထဲထဲမှာဒီလိုမျိုးပေါ့လေကျွန်တော်တို့ဟိုအပေါ်ကနေအောက်ကိုပဲသွားတဲ့စနစ်မျိုးဒီအပြန်လန်ဆွေးနွေးမှုတွေအားနည်းနေတာတွေကရောပြင်ရဆင်ရမယ်နေရာမှာအဓိကအရေးကြီးတဲ့အပိုင်းဖြစ်နေလားဆရာဦးတို့တာ
အဲဟုတ်ကဲ့ခင်ဗျာဟုတ်ပါတယ်ဒါကျွန်တော်တို့အရင်ဒါကျွန်တော်တို့ကပေါ့နော်ခောက်ကြီးကျခဲ့တာဒါကြီးဝကြီးချေပြီးတဲ့ဒီတိုင်းတော့လို့ဒီမဲ့ခွေပြက်ကနာဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကအမှန်မှန်ဆိုတော့ top down ကနေရော button up သွားပါပေါ့နော်ဆိုတော့ဒီအပေါ်အပြန်လန်ဆွေးနွေးတဲ့ဟာတွေဒီရှိရမယ်ပြီးတော့ပြောနိုင်ရှင်နိုင်မှရှိရမယ်အဲ့တော့ဥပမာကျွန်တော်တို့ဒီကရဲ့ပေါ့နော်ဝင်ကြီးရဲ့အတန်တန်နဲ့ဦးနာမထောင်နဲ့အရှိမလဲဝိုင်းဝန်းပြီးတော့ဆွေးနွေးဒီကတနာမရှိဘူးအဲ့တော့ကျွန်တော်ယဉ်ကျေးမှုအခုချိန်ကြီးကမပြောင်းဘူးအဲ့တော့ဟိုအခြားကနေရောအခုပဲအမိန်ကြီးရဲ့ဆင်းနေတော့တယ်ပြည်ညာရေးမှာဒီလိုလိုမျိုးမရဘူးကျွန်တော်တို့အတိအကျစနစ်တကျဆွေးနွေးရမယ်ပြည်ညာရှင်ကြီးနဲ့တိုင်မြင်ရမယ်ဆုံးနာကိုပြောတယ်လို့ပြည်ညာရေးမူဝါဒကော်မရှင်ကြီးရဲ့မူဝါဒချအဲ့မူဝါဒကော်မရှင်ရဲ့အောက်မှာကျွန်တော်တို့ကဒီညနာကောမတီးညနာကောမတီးကဘာရီဘာရီတင်ရပါဘာရီဘာရီတော့မဆိုတော့အခုကအဲ့ကြက်တနာဘာလို့ဆိုဒီညနာကောမတီးဘာရီတဲ့ရှိကောင်းရှိမှာပေါ့နော်ဒါတော့ကျွန်တော်တို့ရှိရတူပဲကြည့်ရပါဒီနေ့ဖော်တာအမှဒီကလည်းဝင်ကြီးရဲ့ဟိုစကားကိုမနှွန်တန်နိုင်တဲ့အတွက်ဟောဒီလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲ့ဒီဇလူလူနာတော့အမှုသားပညာရေးအမ်မမဟာမြဝစီမံရေးကိုတောင်းဆက်ခေါ်မယ်သူရင်ကြီးဒီဌာနကလည်းအထိုင်ရောက်ဒီမျိုးပေါ်သွားပါမယ်နော်ဒီပြဿနာကြီးလေရှောင်ရှားပြီးသားဖြစ်သွားနိုင်တာပေါ့မျိုးမျိုးဆိုတော့ဒီပြဿနာကြီးကအစောကကျွန်တော်ရှိမှပြောခဲ့တယ်ဒီကေဒီတစ်ခုနဲ့ခုတစ်ခုရဲမဟုတ်ဘူး6ခုလောက်ရှိပြီဒီအခြေခံပညာနဲ့ပတ်သက်တဲ့ဟာဒီမှာဒါလို့ဒီဟိုဘော့စာရီထွက်ပြီးပြန်နေရတယ်အခုဟိုအခုကပေါ့နော်အခုဖြစ်စကားရဆိုအခု
ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြီနော
်ဟုတ်ကဲ့ဒါကဟိုရုပ်ခုပြီးတော့လူလာပြီပေါ့နော်ဟုတ်ကဲ့
โอเคကျေးဇူးဆိုတော့ဆရာဦးစီရဲ့သူအမြင်ရောခင်ဗျာကျွန်တော်တို့ဒီအများပြည်သူနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်တဲ့နေရာမှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဟိုအထက်ကနေအောက်ကိုပဲသွားတဲ့ပုံစံမျိုးကအခုချိန်ထိဘယ်လောက်ထိကြီးစိုးနေလဲဒီလိုအပြန်လည်ဆွေးနွေးမှုတွေကတိတ်အားမကောင်းသေးဘူးလားလက်ရှိချိန်နေမှာ
ဟုတ်လားပဲဗောလေဒါပေမဲ့လူတွေတွေကဒီ policy မချမှတ်ခင်ဗောဒီ conservation ဗောဒီတိုင်မြင်ဖို့ဗောလေတိုင်မြင်နေဆိုတာကျွန်တော်ပညာရှင်တွေရှိမယ်ဟိုကြားကျင်တဲ့လူတွေရှိမယ်ပြီးရင်ဒီဒီဟာကြောင့်ကြိုးခံစားရမယ့်ပုံကိုယ်လေးပေါ့လေတာမန်ကြည့်လူတို့ပါတော့အဲ့ဒါမျိုးလူတွေပါတယ်ပေါ့နော်အဲ့ဒါတွေကိုတူချာစဉ်းစားမထားတဲ့ခါကျတော့အခုဖြစ်တဲ့ခါကျတော့မှ why or မှကြောင်းပြန်ပြန်လှမ်းရတယ်လို့ဖြစ်တဲ့ခါကျတော့အယုတ်ကမလှဘူးပေါ့လေဆိုတော့ငကိုရဲ့ဒီ pre ပေါ့လေ conservation လုပ်ထားတယ်ဆိုရင်တော့ဒါမျိုးဖြစ်ပျက်တွေကိုကျွန်တော်ရှောင်ရှားနိုင်မှာပေါ့ဒါပေမဲ့ဒီမှာလည်းဘော်တော့ဖြစ်တယ်လို့လည်းပြောလို့ရတာရှိပါတယ်ခုနလိုမျိုးပညာရှင်တွေဝေဖန်တဲ့လူတွေဝိုင်းကြတဲ့ခါကျတော့ ိုဆယ်ရက်မှာကျွန်တော်တို့ပြန်ထည့်ပေးလိုက်တယ်ဆိုတော့ဒီကောင်ကလည်း border app လို့တော့ပြောလို့ရတယ်ဒါပေမဲ့ border app ကနေရာချပြီးတော့မှပေါ်လာတာဖြစ်တဲ့အခါကျတော့တော်တော်လေးဒုက္ခရောက်တာပေါ့နော်ဒါမျိုးလူမသိသူမသိနဲ့အတီဖြစ်သွားတဲ့ဟာကြီးဘယ်လောက်ရှိမှန်းကျွန်တော်တို့ကမသိဘူးပေါ့အဲ့ဒါကြတော့ကျွန်တော်မြင်ရတော့ consultation ကိုတိတိကျကျဆင်းရဲကြနဲ့ကျွန်တော်တို့ကောင်းကောင်းလုပ်တယ်နဲ့ပြီးတဲ့အခါကျတော့ခုနလိုမျိုးပေါ့လေဒီဟိုဝင်းကြီးတပါတယ်ဒါမှမဟုတ်အဲ့လိုပေါ့လူကြီးတယောက်ကပြောလိုက်တဲ့အခါကျတော့ကျန်တဲ့အဖွဲ့တွေကလည်းဂျားထဲမှာအချက်ချင်းခံထားတာရှိနေတယ်သူတို့ကလည်းအလိုက်တပြီးနဲ့အရှုပ်ပေးလိုက်တဲ့ဟာမျိုးပုံစံမျိုးဒီကိစ္စမှာတော့မြင်ရတာပေါ့နော်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့ဆိုတော့စနစ်တွေတော့တေချာတော့တိဆောက်ထားဖို့လိုပါတယ်ဒီပညာရေးကတော့ဌာနအကြီးဆုံးလည်းဖြစ်တယ်နောက်ပြီးတဲ့အခါကျတော့ဒီလူငယ်တွေကိုလည်းပြင်ဆင်ပေးရနေရဖြစ်တဲ့အခါကျတော့ဒါအင်မတန်အရေးကြီးတယ်ပေါ့ဟုတ်တခြားဒီလိုမျိုးလူအများစိတ်မဝင်စားဘဲနဲ့ပေါ့ဒါကတော့တင်ရိုးထဲမှာလည်းပါတဲ့ခါကျလူစိတ်ဝင်စားတော့တခြားလူစိတ်ဝင်စားရင်လည်းလူအများကြီးရဲ့ဘဝပေါ့လေနိုင်ငံရဲ့ကာကွယ်မှုဆုံးဖြတ်နိုင်တဲ့ကိစ္စမျိုးတွေမှာဟို check and balance တိတိကျကျကျွန်တော်ထားထားပြနေမြင်ပါတယ်ဟိုလွတ်တော်ဘောကလည်းရှိတာမှန်တယ်ဒါပေမဲ့အစိုးရထဲမှာစိတ်တော်ပြင်စရာမလိုဘဲနဲ့ချလိုက်တဲ့အသေးစိတ်တွေပေါ့လေ
ဟုတ်ကဲ့
အဲ့လိုမျိုးဟာကြီးကြတော့ကျွန်တော်မြင်တော့ energy ကြီးရတယ်နော်ဟုတ်ကဲ့ဒီလိုကြဒီကြ system စောက်ထားဝင်လို့ပါတယ်
โอเคเจซูပါဆိုတော့ကျွန်တော်တို့တိုက်ရိုက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလိုင်းပေါ်မှာရှိနေပါတယ်ဂျပန်နိုင်ငံကိုခင်အောင်ဖြစ်ပါတယ်ကိုခင်အောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคကြားတယ်เน
าะโอเคကြားပါတယ်ဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคโอเคကျွန်တော်ထင်တော့လေမြန်မာပြည်ကအဲ့လိုပေါ့เนาะဒီစီမံခန့်ခွဲတဲ့လူတွေအနေနဲ့နိုင်ငံတကာရဲ့ပြောင်းလဲမှုတိုးတက်မှုအနေအထားတွေကိုလေ့လာဖို့လိုအပ်နေတယ်လို့ကျွန်တော်မြင်တယ်အဖြစ်လို့လဲဆိုတော့ဟိုတလောကပဲဟိုမြန်မာပြည်ကမိပြတ်တာစင်ကာပူတော့မစိုးဘူးလို့ပြောသွားတာတို့ပါတို့ပေါ့နော်ဒီလိုစီမံခန့်ခွဲတဲ့လူတွေကနိုင်ငံတကာတိုးတက်တဲ့အနေအထားတွေကိုလေ့လာထဲထဲဝင်လေ့လာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့ဆိုတော့မြန်မာပြည်ထဲမှာပဲသူတို့အမြင်လေးနဲ့ဟိုတလောကပဲဟလာအကြောင်းလွယ်အိတ်ကိုဟိုနိုင်ငံတကာမှာသုံးနေတဲ့ school bag လို့ခေါ်တဲ့အကြောင်းလွယ်အိတ်ကိုမြန်မာပြည်မှာကျမ်းမာရေးနဲ့မငြင်းညွတ်တဲ့အတွက်ဟလာကလေးတွေပခုံးနှိမ့်စေတဲ့အတွက်မြန်မာပြည်ဖြစ်တဲ့လွယ်အိတ်ပဲလွယ်ရမယ်နိုင်ငံကမှာတုံးနေတဲ့ school bag school bag ဆိုတော့အခုကျွန်တော်အခုကျောင်းသားမိခင်ကျောင်းသားဖခင်တူပါကျွန်တော်ဂျပန်မှာနေတဲ့အတွက်သူကလေးတွေပေါ့နော်မြန်မာပြည်မှာလို့ဟို radio ကမာရွတ်လို့အလွတ်ကျက်စာသင်စာအန်တာမျိုးကဂျပန်မှာကျွန်တော်တို့ထုံးစံမရှိဘူးမကြားဘူးကျွန်တော်တက်လာနော
်ဟုတ်ကဲ့
ဒါမျိုးတွေပေါ့သူအမေစုဆိုလို့ရှိရင်ဟိုတလောကဒီမြန်မာပြည်ကပြည်ပညာရေးပြည်ပြောင်းလဲမှုတွေကိုမိဘတွေကပါလိုက်ပါဆောင်ရွက်ပေးပါလို့လို့မြစ်တာရက်ခံရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒါအမေစုတို့အခုကိုအောင်လူတို့ဆိုလို့ရှိရင်ဘူရီရပိတ်သက်တယ်ဆိုလို့ဘူရီရအဖွဲ့ဝင်တယ်ဆိုလို့ရှိရင်ဒါနိုင်ငံတကာအတွေ့အကြုံတွေရှိတယ်ဒါဒီမြန်မာပြည်ကဒီလွဲနေတဲ့ကိစ္စတွေကိုဒါကိုအောင်လူတို့ဘူရီပိတ်သက်ဟိုဘူရီအဖွဲ့ဝင်နေနေအကောင်းကောင်းသိတယ်ဒါကြောင့်မို့လို့မြန်မာပြည်ကဒီပြုနေပြောင်းလဲမှုလုပ်တဲ့အခါမှာနိုင်ငံတကာရဲ့အောင်မြင်နေတဲ့အနေအထားတွေကိုပါဟိုပေါ့နော်လေ့လာပြီးတော့မြန်မာပြည်မှာပြည်ဝင်ကြောင်းတဲ့မှုတွေကိုလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာလည်းနိုင်ငံလည်းတိုးတက်မယ်အဲ့တော့နိုင်ငံအတွက်လည်းအိုင်ဝန်ခွင့်ချတိုးတက်ဖို့အတွက်အိုင်ဝန်ခွင့်ချဖြစ်မယ်ဆိုတာလေးကိုကျွန်တော်ဟိုသင်ပြချင်တာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါတယ်ဟုတ်ကဲ့ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေ Facebook တွေကနေမှတ်ချက်တွေပေးတာတွေဆွေးနွေးတာလည်းရှိနေပါတယ်ကျွန်တော်အခုဒီမှာတိုက်ရိုက်ဆွေးနွေးနေတဲ့ Facebook ပေါ်ကတယောက်ကတော့ဦးတူးဆိုတော့သူကတော့ကလေးတွေစိတ်လေးတောက်ချင်းသေးတယ်ကဗျာကြောင့်စာကြောင့်မဟုတ်တယ်သူတို့ပဝင်းကျင်ကြောင့်သာဖြစ်သေးတယ်တူတူတယောက်ရဲ့အမြင်ကြောင့်ကဗျာကိုဖြုတ်ချင်းနေမတင့်တော်ပါဆိုရေးပါတယ်နောက်ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်ပေးထားတယ်ရှိပါသေးတယ်မင်းကြီးဆိုတဲ့တယောက်ကတော့မြန်မာစာပညာရှင်တွေရှိရသားနဲ့မတိုင်ပင်မဲ့လောက်ကပြီးမှစကားဝိုင်းတွေဆွေးနွေးပွဲတွေလုပ်နေပါနဲ့တော့ဗျာတဲ့မှားနေပြင်ဖို့ဝင်လေးတဲ့တလွဲမှန်တာပညာရှင်ဆိုသူတွေရှိသေးရဲ့ဘယ်ကဏ္ဍမှာတိုးတက်မှာမဟုတ်ပါဘူးတဲ့ရှင်းတန်းမှာတင်တဲ့ဟာဆယ်တန်းပြောင်းတင်တာလဲတိတ်မဟုတ်သေးပါဘူးတဲ့ဆယ်တန်းရောက်ရင်စေးလေးတောက်လဲရတယ်ဆိုသလိုဖြစ်နေပါပြီတဲ့ကော်ရှူရဲကလေးတွေဘာကပြားမှမတင်ရပါဘူးတဲ့လမ်းမေးမှာပဲနေတာပါတဲ့နောက်တစ်ယောက်ကတော့အပီးတန်ဆိုတဲ့နာမည်နဲ့ပါသူကတော့ရှင်းတန်းကဖြုတ်လိုက်တာထောက်ခံပါတယ်ဒါပေမဲ့ဖြုတ်နှီးကြရတာတော့မကြိုက်ပါဘူးတဲ့ဒေါက်တာပြောတာကသေချာချာမသိရတာလဲပါပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ဗေဒါဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့ခုမှဖြုတ်ရတာကလဲတဲ့ခုမှမဟာပညာရှိကိုကြီးကပေါ်လာတာကိုတဲ့မွေးရည်စေးသုံးရတယ်ဘဲကပြားကြောင့်လဲအရက်တောက်ကြတယ်ဘဲကပြားကြောင့်လဲဇာတိတာတွေပစ္စည်းတွေဘဲကပြားကြောင့်လဲရှေးကပြားတို့ဘုရဲ့နှစ်တာရကိုကပြားနေနဲ့မခံစားပဲပောက်ကရတွေးပြီးတူးတယောက်ရဲ့ဆုံးဖြတ်ဟာတနင်္ဂနွေလုံးကိုကိုစားပြုရလားတဲ့မလုံတင်တာလုံနေကြဒါရင်နဲ့ပဲအချိန်နေကုန်နေကြတယ်လူချင်းနဲ့အရွယ်တစ်ခုကိုဘဲချင်းရောက်မှလဲပညာရေးဝန်ထမ်းအားလုံးကပညာရေးဝန်ကြီးကိုပြောင်းလဲစေချင်တယ်ဘာလို့မပြောင်းလဲတာလဲဆိုပြီးသူကမေးခွန်းထုတ်ထားပါတယ်ဒီနောက်စာတစ်ချို့လို့နန်းအောင်ဖတ်ပြပြပေါ့
ဟုတ်ကဲ့ပါရှင်ပထမအကောင့်ကတော့သဒ္ဒနာဆိုတဲ့အကောင့်မှာ
အကယ်၍မေခွေရဲ့ကဗျာကြောင့်နဲ့ကျောင်းသားလူငယ်တွေဆလိတ်ဆွဲသွားမှကြောက်လို့တင်ယုံညွန်းနန်းကနေပယ်ဖြတ်ဖို့ပညာရေးဝန်ကြီးကပညာရှင်တွေဆရာဆရာမတွေနဲ့ဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေအားလုံးနဲ့ဆွေးနွေးညှိနှိုင်းခဲ့မယ်ဆိုရင်နဲ့အခုလောက်ဝေဖန်ရှုံချခံရနိုင်စရာမရှိဘူးလို့ယူဆပါတယ်တဲ့အခုတော့ရည်ရချက်ကောင်းမယ်လို့ဆုံးဖြတ်ချက်ချပုံတွေကခေဟောင်းစနစ်ဆိုပုံစံတပွဲဖြစ်သွားတာကြောင့်စေတနာဟာဝေဒနာဖြစ်သွားရတယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်သဒ္ဒနာအမေရိကန်ကရေးပါတယ်ရှင်နောက်တစ်ယောက်ကျတော့အေးအေးမွန်ဆိုတဲ့တယောက်ပါသူကတော့ကျမတို့တင်ခဲ့ရတယ်အခုချိန်ထိဆလိတ်မတောက်ဘူးစိမ်းနှံတော့ကြိုက်တယ်လို့ပြောပါရယ်။ကျန်တဲ့တယောက်ကတော့ကိုရွှေခဲဆိုတဲ့အကောင့်ပါရှင်သူကတော့ကဗျာကိုတင်ရတာရတ္တကိုခန်းစားတတ်ဖို့ပဲလို့ဆိုချင်ပါတယ်တဲ့ကဗျာကဖော်ပြတဲ့အကြောင်းချင်းရာတွေကိုအတိကတိရှိလိုက်နာစေဖို့မဟုတ်ဘူးလို့ထင်ပါတယ်ကဗျာကပေးတဲ့ဘ ഹു တုတသင်ခန်းစာနဲ့တိုက်တွန်းနှိုးဆော်ချက်တွေကိုအတိကထားရမယ့်ကဗျာမျိုးကတော့နိုင်ရင်းနဲ့နွယ်တဲ့ကဗျာမျိုးတွေဒါဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒါကြောင့်မဲခွေကိုပင်မှာပဲထထားပြဿနာမဟုတ်ဘူးလို့ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒီစာရေးထဲမှာတော့သဘောထားအမြင်တွေဟိုအမျိုးမျိုးထောက်ခံတဲ့သူရောကန့်ကွက်တဲ့သူရောရှိနေတာတွေ့ရပါတယ်နောက်တစ်ယောက်ကတော့ကျွန်တော်တို့မောင်ဝင်းဟန်အင်းလေးဆိုတော့သူကလည်းကဗျာဆရာတူပါပဲသူရေးထားတာတော့မဲခွေကဗျာကိုတင်ယူကနေဖယ်ရှားလိုက်တဲ့ကိစ္စကတော့မယောင်ရစီလူတာပါပဲတဲ့တူတယောက်ရဲ့သဘောဆန္ဒအရစိတ်ကူးတက်ရလှုပ်လိုက်တဲ့သဘောဖြစ်တယ်လို့ထင်ပါတယ်တဲ့ဒီကဗျာခေရဲ့ခြေမုံမှာဗမာတွေစိတ်လေးစိတ်တဲ့အနေနဲ့နီးစပ်ပတ်သက်ခဲ့တာကိုဖော်ညွှန်းတဲ့ကဗျာပါအမှုပညာစာပေနဲ့ဆန်တယ်လို့တမိုင်းကိုလည်းကိုစားပြုတဲ့ကဗျာတပုတ်လို့ပြောရင်လည်းရပါတယ်အခုလောက်ရကတမိုင်းကိုထင်ချမ်းတဲ့သဘောတက်ရောက်ပြီးကဗျာရဲ့အမှုပညာပြောင်ပြောင်းမှုကိုအတိမတ်မပြူရရောက်ပါတယ်ကလေးတန်ငယ်လူငယ်ចောင်းသားတွေစိတ်လေးနဲ့ဝေးစီရင်ဥပဒေနဲ့တားရပါမယ်ဥပဒေကိုလက်တွေ့ကျင့်သုံးမှုလူငယ်တွေနဲ့ဆက်နွယ်ပတ်သက်နေတဲ့ပညာရေးအာဏာပိုင်တွေကတွန်းအားဖြင့်လှုပ်ဆော်ပညာပေးတာတွေလုပ်ရပါမယ်စိတ်လေးတောက်တဲ့အလေးချင်းတွေကចောင်းသားလူငယ်တွေနဲ့မဟုတ်ပါဘူးចောင်းတက်ဖို့မတက်နိုင်လို့ចောင်းကထွက်လိုက်ရတဲ့ကလေးလူသမားလောကမှာလည်းရှိနေတာပါတင်ယူကပေးတာအတိတ်ပဲမရှိပါဆိုပြီးသူကရေးပါတယ်ဆိုတော့ဒီတကယ်တော့မြမစာရေးကဗျာတွေမှာစိတ်လေးတို့ကိုယ်တို့ထိုင်းရို့ဆိုတော့အစဉ်လာအပြင်ပါပါတယ်ဆိုတော့ဒီလိုအကြောင်းအရာမျိုးတွေသင်ရကြားမယ်ဆိုရင်ရောဆရာဦးတုတ္တဆွေးနွေးစေချင်ပါတယ်လက်ရှိခေတ်ချင်းနေလဲကိုင်ညီဖို့ဟိုအခုလိုကျမ်းမာရေးရအစိုးရစရာတွေတကယ်ရှိတယ်ဆိုရင်လဲဟိုဒါတွေကိုထက်သင်သင်ကြားသွားဖို့တွေမျိုးတွေရောစဉ်းစားဖို့များလိုမလားဒါတွေဟိုဆိုလိုတာဒီခေတ်ကာလနဲ့ကွာချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေကိုတစ်ခါတည်းရှင်းပြဖို့ဆိုတဲ့ကိစ္စမျိုးတွေရောဒီပညာရေးဒီစီမံကိန်းတွေရေးဆွဲတဲ့နေရာမှာဒီမူဝါဒတွေရေးဆွဲတဲ့နေရာမှာထက်သင်စဉ်းစားဖို့တွေရောအရေးကြီးတကြီးလုပ်ဖို့လိုနေပြီလားဆရာဦးတုတ္တ
အဲ့တော့နံပါတ်၄ကြီးကြပါရီကိုကျွန်တော်လည်းဥပမာမြို့ကြလာမိသားတော်ခါကျွန်တော်ဒီထန်းသမားကြီးရဲ့အကြောင်းညာကြည့်တဲ့မှာသိထားတဲ့ကြပါရီကိုနဲ့ပတ်သက်တဲ့ဆိုတော့ဖြည့်ဖြည့်နေတဲ့စီးပြီးဟောတရားကိုကျွန်တော်ကြည့်ဆုံးပြောရအခုကျွန်တော်လည်းတင်နေတာကျွန်တော်တို့လည်းအရက်ဒီဆွဲထိုင်ရီဒီဆွဲဆက်ရီဒီဆွဲကျွန်တော်ဆက်ရီမတော်ဘူးပုံစားဘောနော်ဒီလိုမျိုးကြီးဖြစ်လာပါဘောအဲ့တော့ဒါစူစာကြီးကြပါရီကျတော့ရက်တော့ပြီးကျွန်တော်ကဘာလို့မအောင်ဘောဒီဒီမြောက်လည်းမြောက်မြစ်တာပေါ့တော့ကြီးမာတော့ဒီအကြောင်းလေးကိုသိအောင်လို့ကာလကြီးမုံတင်ရတဲ့အချိန်မှာကျွန်တော်တို့ကဒါကိုကျမယေရှုတော်ကတော့စဉ်းစားရင်လည်းတမျိုးပေါ့နော်ဟိုမှန်တော့မှန်နိုင်နေတယ်ကြာတိုင်းတော့တော်တော်များများတော့ကျွန်တော်မြစ်တာပေါ့ပြီးတဲ့အတွက်အမျိုးကြီးကလူတိုင်းမဖြစ်ပါဘူးကျွန်တော်တို့ဖြစ်တဲ့အထူးကကျွန်တော်တို့ဒီငယ်ကြီးလည်းတော့မှလည်းတော့သာလုပ်နေတာဒီကြီးများတကယ်ရက်တော့တကယ်မတိဘူးဖြစ်သွားတာပါတကယ်ဒီများကိုလက်ပတ်သက်ပြီးတော့ကြည့်မယ်ကတော့ခံစားတတ်မယ်ဥပဒေရှိတာမဆိုကျွန်တော်ဘာမှဖြစ်စရာအကြောင်းမရှိဘူးပေါ့နော်ဟိုကျွန်တော်တို့ဆိုရင်ကြားတဲ့ကြီးနေလာတာပဲဒါမျိုးကတော့မဖြစ်ပါဘူးအဲ့ဒါတော့ဟိုပေါ့နော်ဘယ်လိုဖြစ်ဖို့လဲခဲရင်းပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဟိုဆိုလိုတာဒါဆိုရင်တော့ဟိုနည်းနည်းအစိုးရနည်းနည်းလေးဟိုလွန်ခဲ့သွားတဲ့သဘောလို့ဟိုပြောလို့ရမလားတော့မသိဘူးဆရာတူတာဆိုတော့ကျွန်တော်ဒီဟို
ဟုတ်ပါတယ်ခင်ဗျ
ာ Okay ဆရာဦးစီရဲ့သူကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုအခုစောစောဟိုတချို့ကပြောတယ်လို့ပေါ့နော်ဒီပြောကျွန်မရေရှုတော်ရောင်းရဒီသောတာရှင်တွေတချို့စာတွေထဲမှာတော့ဒါတွေကဟိုဒီကဗျာဖြုတ်တင်နေဆိုပြီးတော့တချို့ဟိုဖြုတ်တာကိုထောက်ခံတဲ့အမြင်တွေလည်းရှိနေတယ်ဆိုတော့ဒီလိုစိုးရင်ချက်တွေရှိမယ်ဆိုရင်ဒီလိုစိုးရင်ချက်တွေပြည်ပြအောင်ဒီမူဝါဒရေးဆွဲသူတွေအနေနဲ့ဟိုတခါလဲရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်သွားဖို့ကိစ္စတွေပါတွေရောကြိုတင်လုပ်နိုင်တာတွေဘာတွေများရှိမယ်လို့ဆရာဦးစီရဲ့သူစဉ်းစားမိလေ
ဟုတ်ဘောဘောအဓိကတော့ဟိုဒီဒီတင်ရိုးဆွဲတဲ့အခါဒီမူဝါဒချတဲ့နေရာပေါ့လေဒီတင်ရိုးမူဝါဒပညာရေးမူဝါဒချတဲ့နေရာမျိုးပြတ်ချထားဖို့တော့လိုတာပေါ့နော်ကျွန်တော်တို့ကဒီဟိုကြပြားတစ်ခုချင်းညင်းဟိုဟာဆွေးနွေးနေမယ်ဆိုရင်တော့အများကြီးပေါ့ရဘယ်ကြပြားတွေချုပ်ရမလဲပါညာနောက်ဆုံးအစအဆုံးပြန်ရင်ရေးရမလို့တော့ကျွန်တော်တို့ဖြစ်သွားလိမ့်မယ်အဓိကကျွန်တော်တို့ပြောချင်တာကတော့ဒီမဲခွေကြပြားကိုဖြုတ်လို့မဖြုတ်လို့လဲဆိုင်အဓိကဒီကြပြားပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဘယ်မူဝါဒဖြစ်ဖြစ်ချတဲ့အခါကျရင်ဆိုတော့ evident to ဆိုတော့ဒီ make game ပေါ့ဒီတက်တီတက်ကာရနဲ့သူတည်စံမဖြစ်လက်ပေါ့အခြေခံနဲ့မူဝါဒကိုဖြစ်စေချင်တာပေါ့ဥပမာခုနကလိုစိလိ တကယ်တောက်တဲ့ရာခိုင်နှုန်းတိုးလာသလားပေါ့နော်ဒါမှမဟုတ်ပဲနဲ့လဲကွမ်းရပူစားတဲ့ရာခိုင်နှုန်းတိုးလာသလားဒါမှမဟုတ်ဒီမြန်မာကြပြားလေးကိုဖတ်ပြီးတဲ့ခါကျရင်လူတွေကရိုင်းဆိုင်လာသလားယဉ်ကျေးလာသလားအဲ့လိုမျိုးတွေကဒါသူပြေတနာဖြစ်ဖြစ်တစ်ခုခုတော့တေးချာချာခိုင်ခိုင်မာမာကျွန်တော် evidence ရှိဖို့လိုတယ်အဲ့ evidence ရှိရင်ကိုယ်တွားလို့ရတယ်ဒီအမူအရအဆိုပြုတဲ့လူရှိမယ်ဒါကတော့ activist အပြင်ကလူလည်းရှိမယ်အတွင်းကနေဝင်ကြီးနဲ့ယဉ်ကြီးတဲ့လူလည်းရှိမယ်မျိုးစုံကျွန်တော်တို့ရှိနိုင်တယ်ဒါကကောင်းရင်လည်းကောင်းမယ်ဆိုရင်လည်းဆိုမယ်ဒါပေမဲ့ဒီလိုအဆိုပြုတဲ့ဟာတွေကိုကျွန်တော်ဘယ်လိုစစ်ထုတ်မလဲ
ဟုတ်ကဲ့
ဒါစနစ်တစ်ခုကျွန်တော်တေချာချဖို့လိုပါတယ်ကျွန်တော်တို့ပြောတာစနစ်ကိုပဲပြောတာပါခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီးရဲ့သူမနက်လေးရနာကုန်တက်သူကဆရာများသမကဥထဥတုတကိုရိုင်းပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဥထရှင်တွေအားလုံးနဲ့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်စီစဉ်ထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ကိုနှာစင်ခဲ့ကြရတာပါရှင
်မေလူရင်မာထွေးပြီးချိုတင်းဆိုပေမဲ့
ဖခင်ဂျေစုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေစုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မေတ္တရာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေစုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VUE ကိုစာလေးတွေရေးပို့လိုက်ပါနော် VUE မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်နာစင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကို
ယ်ရုံနိုင်အောင်ကြီးမားလေ
ဗီယိုအမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15.1139 လိုင်းဒိုမီတာ25 kHz 11.823 လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နာစင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြပေးပါဦးမယ်ရှင်
။အိုမန်ပင်လယ်ကွင်းမှာရေနဲ့တင်တင်းမော20တိုက်ခိုက်ခံရမှုအတွေ့အီရန်ကိုဗြိတိန်ဘက်ကအပြစ်တင်လိုက်ပြီးနောက်မှာတော့အီရန်ဆိုင်ရာဗြိတိရှ်အသံမကြီးကိုစနေနေ့မှာအီရန်ကဆင့်ခေါ်ကြောင်းနိုင်ငံပိုင် IS အနေနဲ့သတင်းအေဂျင်စီကဖော်ပြပါတယ်။အီရန်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်မှာတော့အိုမန်ပင်လယ်ကွေ့တိုက်ခိုက်ခံရမှုအရေးနဲ့ပတ်သက်ပြီးဗြိတိန်ရဲ့လုပ်ရက်ကလက်ခံနိုင်ကြမရှိဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြောင်းလဲ ISNA သတင်းမှဖော်ပြပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အပြုသဘောဆောင်လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလက်ရောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကပြောဆိုလိုက်ပါတယ်။အပြုသဘောဆောင်လက္ခဏာဆိုတာဘာလဲဆိုတာကိုတော့အီရန်သမ္မတကအသေးစိတ်ပြောမသွားပါဘူးဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကလူစီကားရာလမ်းမကြီးပေါ်မှာစနေနေ့ကကားပွန်ပေါက်ကွဲတာကြောင့်အနည်းဆုံး10ဦးသေဆုံးပြီး23ဦးဒဏ်ရာရခဲ့ကြောင်းခုတရေးဝန်ဆောင်မှုပေးသူတွေနဲ့မျက်မြင်တွေ့သူတွေထံကနေသတင်းရပါတယ်လွှတ်တော်အနီးကမာကာအယ်မူခါရာမာလမ်းပေါ်မှာကားကိုလုံခြုံရေးတပ်ဖွဲ့တွေကရပ်တန့်ဆစ်ဆေးဖို့ကြိုးစားခဲ့ပြီးတဲ့နောက်ကားပုံပောက်ကွဲခဲ့တာဖြစ်ပါတယ်စစ်သွေးကြွအဖွဲ့ El Shabak ကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲထုတ်ပြန်ခဲ့ပါတယ်ပြည်မာကြီးအစိုးရလက်ထက်ကိုတရားခဏ်လွှဲပြောင်းပေးရေးဟောင်ကောင်မှာသတင်းတပတ်ကြားဆန္ဒပြနေကြတဲ့ကိစ္စကိုဟောင်ကောင်အကြီးအကဲ Carrie Lam ကဆိုင်းငံ့လိုက်ပါတယ်စနေနေ့ကလော့30ဖြစ်လို့တဲ့သတင်းစာရှင်းလင်းပွဲမှာ Miss Lam ကဒီဥပဒေကြမ်းကိုဆိုင်းငံ့ကြောင်းပြောကြားသွားတာပါ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zinab Abdulrahman ဖြစ်ပါရဲ့ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 19 19 25တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America,
Washington.